Welcome to the Voice of America in Burmese.
Mingla Shirem Nakin Pitavazi, American Diransu, Washington DC, Nina Town Sangaguna, General Ila Tonsa, yes, and in him and I can view a season ago, Namasano de Menet Town Iani Conanite, Linumita Tonsa, Niliz, and Eliz, Shituani, Dai told him Bini Vavishim.
ဒီမနက်အစည်းအဝေးမှာတော့ကျွန်မကခင်မျိုးတက်ပါဒီမနက်ခင်သတင်းတွေကိုကိုကြော်ကြော်တင်တဲ့အတူကြီးညာပေးမှာပါပါကစ္စတန်နိုင်ငံလူနည်းစုရှေ့ရာရဲ့ဘလီဝတ်ကျောင်းမှာတောက်ကြာနေကဘုံပောက်ကွဲခဲ့ပြီးအနည်းဆုံး50ရှစ်ဦးသေဆုံးခဲ့ရပါတယ်အမေရိကန်ပြည်ထောင်စုရှေ့ရာရှာပစိဖစ်ရေးရာဒုတိယလက်ထပ်နိုင်ငံခြားရေးဝန်ကြီးစကော့မာရှယ်ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလ3ရက်နေ့မ ီးတော့မှရန်ကုန်ကိုဆက်လက်ချီတက်ဖို့ပညာရေးဥပဒေကိုကန့်ကွက်ကြတဲ့ចောင်းသားတွေဘာကြောင့်ဆုံးဖြတ်ခဲ့ကြတာပါလဲ
။ University ဆာမတရနေ့ကလွယ်လို့ပါ။ကျန်တဲ့ရက်မှာတော့ရန်ကုန်ရောက်တဲ့အချိန်ကျွန်တော်ကဆက်ပြီးချီတက်သွားမယ်ဆိုပြီးတော့ကဲမောင်မရှိနေចောင်းသားအလုံး
အခုလိုပြောကြားချက်တွေနဲ့အတူကချင်ရေဆောင်ရွက်သူတွေနဲ့အမေရိကန်ဆိုရတာဝန်ရှိသူတွေအင်ပြူရောမှာဘာတွေဆွေးနွေးကြကြတယ်ဆိုတာနဲ့တိုင်းရင်းသားလက်နက်ကင်တွေနဲ့ဆိုရချာညဉ့်ညဉ့်ရဖို့အလားအလားဒီအခြေအနေတွေကိုအခုမနက်မှာကြားဖို့ရှိပါတယ်ရှင်ဒါတွေကိုမပြောခင်အရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံရှင်းဒေတာကလူနည်းစုရှီယာရီရဲ့ဘလီဝုဒ်ကျောင်းမှာတောက်ကြနေဝတ်ပြုဆူတောင်းပြီးချိန်ပြင်းထန်တဲ့ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။အနည်းဆုံး58ဦးသေဆုံးပြီး50တိမနဲ့ဒဏ်ရာရတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။စိတ်ကမ်းမြို့ဖြစ်တဲ့ကရာချီမြောက်ဘက်မိုင်300လောက်ကွာမှာရှိတဲ့ရှေ့ကပူးကလက်ခီတာအရက်မှာဘုံးပေါက်ကွဲခဲ့တာပါ။ဒဏ်ရာမရသူအများစုအထင်ကြီးအထူးစိုးရင်စရာရှိနေပါတယ်။ဒီကြမ်းဖက်မှုနဲ့ပတ်သက်ပြီးတာလီဘန်အုပ်စုကနေခွဲထွက်သွားတဲ့ဂျန်လာအုပ်စုမှာတာဝန်ရှိတယ်လို့ဆက်ဆွဲခံနေရပါတယ်။ဒါကပါကစ္စတန်နိုင်ငံမှာအရှိန်မြင့်လာတဲ့ဂိုင်းခွဲအုပ်စုတွေရဲ့အကြမ်းဖက်နောက်ဆုံးတိုက်ခိုက်မှုပါ။အများစုဖြစ်တဲ့ဆွန်နီမွတ်စလင်တွေဟာပါကစ္စတန်လူကြီး9ဘုံတဘုံရှိနေတဲ့လူနည်းစုရှီယာတွေရဲ့ဘာသာရေးအဖွဲ့အစည်းတွေကိုပိတ်မထားပြီးမကြာခဏတိုက်ခိုက်လေးရှိပါတယ်။ပါကစ္စတန်နိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းရှီယာမွတ်စလင်စုစုပေါင်း800ကျော်လောက်တိုက်ခိုက်ခဲ့တာပါ။ပြီးခဲ့တဲ့ဒီဇင်ဘာလကပါရှဝတီတစာသင်ကျောင်းတစ်ကျောင်းကိုတာလီဘန်တွေဝင်ရောက်ပြီးကလေးအများစုပေါင်းနဲ့လူပေါင်း145ဦးကိုပိတ်တပ်တဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးမှာပါကစ္စတန်နိုင်ငံစစ်သွေးကြော်တွေပြစ်မှတ်ထားတိုက်ခိုက်မှုအန္တရာယ်အများဆုံးနိုင်ငံအဖြစ်အသတ်မှတ်ခံခဲ့ရပါတယ်
။ဣရတ်နိုင်ငံကခုတ်တီဒါအပေါ် IS အဖွဲ့ရဲ့ထူးစစ်ကြီးတစ်ခုကိုဣရတ်ကတပ်ဖွဲ့တွေကတောက်ကြနေမှာတွန်းလှန်လိုက်နိုင်ပြီးတိုက်ပွဲတွင်အကြီးတန်းကားဒစ်တမှုတူကြာဆုံးသွားပါတယ်။ခက်ခုမြို့နာမှာ IS စစ်သွေးကြော်တွေနဲ့တောက်ကြနေတိုက်ပွဲတွေအတွင်းဘုံမှုချုပ်ရှော့ကူဖော်တီနဲ့ကားဒစ်တပ်ဖွဲ့ဝင်9ဦးထက်မနည်းကြာဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နေရာအနှံ့က IS စစ်သွေးကြော်တွေဟာခက်ခုမြို့ရဲ့အနောက်နဲ့အနောက်တောင်ဘက်မှာပက်ရှ်မာကာတပ်ဖွဲ့တွေကိုကြာသာပတိနေနှောင်းပိုင်းကတိုက်ခိုက်တယ်လို့ခက်ခုမှာရှိနေတဲ့ VOA Kurdish ဘာသာဌာနသတင်းတော်တူကပြောပါတယ်။နေရာများပြားကိုစစ်သွေးကြော်တွေထိုးစစ်ဆင်တိုက်မိုက်ခဲ့ပြီးမြက်နောက်ပိုင်းမှာပက်ရှ်မာကာတပ်ဖွဲ့တွေရဲနဲ့လုံခြုံရေးတပ်ဖွဲ့တွေကနေရာတချို့ကိုတောက်ကြနေမှာပြန်သိမ်းလိုက်နိုင်တယ်လို့အဲ့ဒီသတင်းတော်ကပြောပါတယ်။ဒီတော့ဒီမှာပဲ IS စစ်သွေးကြော်တွေဖမ်းထားတဲ့ဂျပန်သတင်းတော်တူဦးနဲ့ဂျော်ဒန်တပ်လေမှုတူဦးတို့ရဲ့ကံကြမ္မာတွေကတော့တောက်ကြနေသည့်အတိအကျမသိရသေးပါဘူး။အကျဉ်းသားလေးလေးရေတွေတောင်းဆိုသတ်မှတ်ပေးထားတဲ့ရက်ကတရက်ကျော်သွားပါပြီ။စီးရီးယားနိုင်ငံမှာပြည်ထောင်လကတိုက်လေရင်ပြစ်ကြပြီးဖမ်းဆီးခံထားရတဲ့လေရင်မူဝတ်အယ်ခါဆာစပက်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေမြန်မာနာလို့ဆောင်နေတယ်လို့ဂျော်ဒန်စစ်ဘက်ကပြောပါတယ်
။ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာရှေ့သတင်းပတ်ထံမှာ Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov အပါအဝင်ထိတ်တန့်အရာရှိတွေနဲ့ဆွေးနွေးပြောဆိုမှုအတွက် Ukraine နဲ့ Germany နိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။ဝန်ကြီး Kerry ဟာ Ukraine မြို့တော် Kiev ကိုတွားရောက်ပြီး Ukraine သမ္မတ Petro Poroshenko, Ukraine ဝန်ကြီးချုပ် Arseniy Yatsenyuk နိုင်ငံခြားရေးဝန်ကြီး Pavlo Klimkin နဲ့ Ukraine လွှတ်တော်အမတ်တွေကိုတွေ့ဆုံမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Jan Psaki ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဝန်ကြီး Kerry ဟာအရှိတအင်းပတ်ထံမှာ Russia နိုင်ငံကိုတွားရောက်မယ်လို့ထင်ကြေးပေးနေတာရှိပေမဲ့နိုင်ငံခြားရေးဝန်ကြီးဌာနကတော့ဒီတခြားနိုင်ငံတွေကိုတွားရောက်ဖို့အစီအစဉ်လုပ်မထားပါဘူးလို့ဆိုပါတယ်။ဒါပေမဲ့ဝန်ကြီး Kerry ဟာ Munich လုံခြုံရေးညီလာခံမှာတော့တီးသန့်ဖြစ်တဲ့ Russia နိုင်ငံခြားရေးဝန်ကြီး Lavrov နဲ့တွေ့ဆုံဖို့ရှိတယ်လို့ပြောပါတယ်။ဒါအပြင်သူတို့နှစ်ဦးဆွေးနွေးပွဲမှာကိစ္စရဲ့အတော်များများကိုကြဲကြဲပြန့်ပြန့်ဆွေးနွေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ဂျာမနီနိုင်ငံကိုရောက်နေစဉ်မှာပဲဝန်ကြီး Kerry ဟာနှစ်နိုင်ငံချင်းဖြစ်စေအများပါဝင်တဲ့ဆွေးနွေးမှုတွေကိုဖြစ်စေပြုလုပ်ဖို့ရှိပါတယ်။ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကလည်းဒီညီလာခံမှာပဲ Russia နိုင်ငံခြားရေးဝန်ကြီးနဲ့တီးသန့်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။
ဂရိနိုင်ငံရဲ့လဝဲရင်အစိုးရတဲ့ဟာဥရောပကျွေးရှင်တွေနဲ့တောက်ကြနေကပေါ်ပေါ်ထင်းထင်းအငင်းခုန်ဖြစ်ပါတယ်။ဂရိနိုင်ငံရဲ့ကျွေးမီကိစ္စဆိုင်ရာသတ်မှတ်ချက်တွေအပေါ်မှာဥရောပသမဂ္ဂ EU ပြည်ပဆိုင်ရာငွေကြေးရံမုံငွေအဖွဲ့ IMF တို့နဲ့ဆက်စံညီနိုင်မှာမဟုတ်ဘူးလို့ပြောသလိုဖ ေဖော်ဝါရီလအတွက်ကမ်းလှမ်းထားတဲ့ကြွေးမြီအစ်စ်တွေကိုမယူဘူးလို့လည်းညင်းနေပါတယ်။လက်ရှိငွေကြေးထောက်ပံ့ရေးအစီအစဉ်ကိုတိုးချဲ့ဖို့အတွက်သုံးပွင့်ဆိုင်ငွေကြေးအဖွဲ့လို့ဆိုတဲ့ EU ဥရောပဗဟိုဘဏ် IMF တို့ကစစ်ဆက်ညှိနှိုင်းသူတွေနဲ့စကားပြောဖို့ရည်ရွယ်ချက်မရှိဘူးလို့ဂရိဘန္ဒာရေးဝန်ကြီး Yannis Varoufakis ကပြောပြီးအဲ့ဒီအစားယူရိုငွေကြေးသုံးဒေသကခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့ဆိုပါတယ်။2020ပြည်နှစ်ကချင်းငွေတွေရဖို့အတွက်အပြန်အလှန်အားဖြင့်လှုံ့ဆော်ပေးခဲ့ရတဲ့ထိုးချံချွေတာရေးအစီအစဉ်တွေကိုလျှော့ပါးစေဖို့ရာအကြွေးပမာဏကိုလျှော့ချဖို့လှုပ်သွားမယ်လို့ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တုန်းကဂရိမဲဆန္ဒရှင်တွေကိုအစိုးရတွေကကတိပေးထားပါတယ်။အကြွေးလျှော့ပေးဖို့တောင်းဆိုတာဟာဂရိတို့ရဲ့ချိန်ချောက်အကြက်ကင်မှုပဲလို့ဆိုပြီးဂျာမနီကချက်ချင်းပယ်ချပါတယ်။ယူရိုငွေကြေးသုံးဒေသကနိုင်ငံတွေနဲ့ IMF ကချင်းငွေမရဘူးဆိုရင်ဂရိနိုင်ငံအနေနဲ့အကြွေးတွေကိုပြန်ဆက်ဖို့နဲ့ဒီဝါလီမခံရမယ့်အရေးကိုလျှောက်ရှားဖို့အကြီးအကျယ်ခက်ခဲတွေ့စေမှာဖြစ်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American ပြည်ထောင်စုအရှေ့အာရှ Pacific ရေယာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall ဟာမြန်မာနိုင်ငံကို February လ3ရက်နေ့မှာတွားရောက်ဖို့ရှိတယ်လို့ American နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ်။
I can confirm that he'll travel to Rangoon, Naypyidaw and Chan State February 3rd through 6th. He's going to have a wide range of meetings.
သူဟာ February 3ရက်နေ့ကနေ6ရက်နေ့ထိမြန်မာနိုင်ငံကိုတွားရောက်ဖို့ရှိပြီးရန်ကုန်နေပြည်တော်နဲ့ရှမ်းပြည်နယ်တွေကိုတွားမယ်ဆိုတာကိုအတိပြုပေးနိုင်ပါတယ်။မြန်မာနိုင်ငံမှာရှိနေစဉ်တာဝန်ရှိသူအများပြားနဲ့တွေ့ဆုံမှာဖြစ်ပြီးဒီအထက်မြန်မာဆိုတာတာဝန်ရှိသူတွေအရက်ဖက်လူမှုလူအဖွဲ့အစည်းလူငယ်တွေအပြင်ခွန်မျိုးတုတ်တဲ့ရေဆိုင်ရာပုံကိုယ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမာရှယ်ဟာကချင်ပြည်နယ်ထဲကကျောင်းဆရာမနှုတ်အတ္တမပြုကျင့်ခံရပြီးအသက်ခံရတဲ့ကိစ္စအပြင်ကချင်ရေးနဲ့ပတ်သက်ပြီးဗုဒ္ဓဘူးနေကကချင်မဟာမိတ်အဖွဲ့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုတွားရောက်တဲ့အခါမှာမြန်မာအစိုးရတာဝန်ရှိသူတွေကိုဒီကိစ္စပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့အတွက်တိုက်တွန်းမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကလူကုန်ကူးမှုနဲ့ပတ်သက်တဲ့နှစ်ပတ်လည်အစည်းအဝေးခန်းစားထုတ်ပြန်ရမှာမြန်မာနိုင်ငံ2000ခုနှစ်ကစပြီးအဆိုဆုံး Tier 3အဆင့်ကလွန်ခဲ့တဲ့3နှစ်ကမှစောင့်ကြည့်ကန်အဆင့်2ကိုရောက်ခဲ့တာနဲ့ပတ်သက်ပြီးအာရှဒေသရင်းမြန်မာနိုင်ငံအပါအဝင်ဆင်းရဲတဲ့နိုင်ငံတွေမှာကျုံ့ရတဲ့ဒီပြဿနာကိုအာဆီယံအသင်းကြီးကဖြေရှင်းဖို့လုပ်တဲ့နယ်လို့ထောက်ပြခဲ့သူလည်းဖြစ်ပါတယ်မစ္စတာမာရှယ်ဟာ2013ခုနှစ်ဩဂုတ်လကစပြီးဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးတာဝန်ကိုယူခဲ့တာဖြစ်ပြီးအရင်ကအင်ဒိုနီးရှားနိုင်ငံမှာအမေရိကန်သံမတ်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်လို့အရှေ့အာရှနဲ့ Pacific ဌာနရဲ့အာဆီယံသံတမန်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်အာရှတိုင်းမှာလူမောင်းခိုကူးတာအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းနယ်စပ်ဒေသတွေမှာဒေသခံအကြံသားတွေကသူတို့ဒေသကိုသူတို့ဘာသာကာကွယ်နေကြပါတယ်လူမောင်းခိုကူးမှုကိုအစိုးရကထိတိယောက်ယောက်မနိုင်နိုင်ဘူးလို့သူတို့ကဆိုပါတယ်ရမောင်ရဲ့ရွှေပြောင်းဝင်ရောက်သူတွေဟာအလုံးရင်းနဲ့သူတို့ဒေသစီဝင်ရောက်လာနေပြီးအများပြားဟာမြန်မာနိုင်ငံအနောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့သူတို့ကပြောပါတယ်။အဲ့ဒီတရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုခိုးသွင်းနေတဲ့ဂိုင်းတွေကိုနှိမ်နှင်းဖို့မလုပ်နိုင်တော့ပဲလို့လည်းဆိုပါတယ်။စစ်ဆေးရေးဂိတ်တွေချဖို့အတွက်ဒေသဆိုင်ရာတာဝန်ရှိသူတွေကလည်းပူးပေါင်းလှုပ်ဆောင်နေတာပါ။လူမောင်းခိုကူးမှုတိုက်ဖျက်ရေးမှာထိုင်းနိုင်ငံအနေနဲ့ပိုပြီးတိုးတက်အောင်လုပ်သွားမယ်လို့ထိုင်းအာဏာသိမ်းစစ်အစိုးရကကြေညာပေးထားပါတယ်။လူမောင်းခိုကူးမှုတိုက်ဖျက်ရေးဆိုင်ရာနိုင်ငံတွေရဲ့အဆင့်ကိုအမေရိကန်ပြည်ထောင်စုကသတ်မှတ်တာမှာထိုင်းနိုင်ငံကိုအနိုင်ဆုံးအဆင့်သတ်မှတ်ထားပါတယ်။
မြန်ကိုရီးယားနိုင်ငံကမနစ်တုန်းကစမတ်ဖုန်းတွေအပောင်းဝင်လက်ကင်ဖုန်းအများပြားကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပါတယ်။မြန်ကိုရီးယားဟာ2014ခုနှစ်ထဲမှာလက်ကင်ဖုန်းနဲ့ကွန်ရက်တွေမှာသုံးဖို့အတွက်အမေရိကန်ဒေါ်လာ83သန်းတန်ဖိုးရှိတဲ့ဖုန်းတွေကိုတင်သွင်းခဲ့တယ်လို့တောင်ကိုရီးယားနိုင်ငံဆိုးအခြေဆိုင်ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ KITA ကိုရီးယားနိုင်ငံတကာကုန်သွယ်ရေးအဖွဲ့ကတောက်ကြားနေမှာပြောကြားလိုက်တာပါ။ဒါဟာ2013ခုနှစ်ကလည်းနှစ်ဆတိုးလာတာဖြစ်ပြီးအဲ့ဒီအချိန်ကတရုတ်ကနေမြန်ကိုရီးယားကိုတင်သွင်းတဲ့လက်ကင်ဖုန်းတန်ဖိုးဟာဒေါ်လာ44သန်းဖိုးရှိပါတယ်။2014တင်သွင်းနှုန်းဟာ2009ခုနှစ်ကစကျင့်ရဲ့အများဆုံးဖြစ်နေတယ်လို့ဆိုပါတယ်။ KITA ကတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားလက်ကင်ဖုန်းကုန်သွယ်မှုကို2009ခုနှစ်မှာစတင်မှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာကင်ဂျွန်အူအာဏာရလာတဲ့2011ခုနှစ်ကစပြီးမြို့တော်ပျိုယန်မှာလက်ကင်ဖုန်းနဲ့တက်ဘလက်သုံးဆွဲမှုနှုန်းတစ်ချိန်လုံးတက်လာခဲ့တာပါ။ပြီးခဲ့တဲ့ဇွန်လစစ်တမ်းတွေအရမြောက်ကိုရီးယားနိုင်ငံသားနှစ်တန်းခွဲနီးပါးလက်ကင်ဖုန်းတွေသုံးဆွဲလာခဲ့တာဖြစ်ပါတယ်။ဒါကတနိုင်ငံလုံးတိုက်တာနဲ့ဆို10ရာခိုင်နှုန်းရှိပါတယ်။
2012ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဘရာကိုဘားမားကိုရှုံးနိမ့်ခဲ့တဲ့ Republican Party ကသမ္မတကိုယ်စားလှယ်လောင်း Mitt Romney က2016ခုနှစ်သမ္မတရွေးကောက်ပွဲမှာသူဝင်ပြိုင်တော့ဘူးလို့ကြေညာလိုက်ပါတယ်။ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးကောင်ဖြစ်သူ Mitt Romney ကသူ့ကိုထောက်ခံသူတွေနဲ့ဆက်သွယ်ပြောဆိုချိန်တွင်အဲ့လိုကြေညာသွားတာပါခင်ဗျာ။
ိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။အရင်ဆုံးတော့အမျိုးသားပညာရေးဥပဒေကိုဆန္ဒပြနေကြတဲ့ចောင်းသားတွေရဲ့နောက်ဆုံးအခြေအနေကိုပြောပြပါမယ်။ចောင်းပရောင်းမြို့မှာရန်နာနေတဲ့တပိတ်မောက်ចောင်းသားတွေဟာဒီကနေ့စနေနေ့မှာတော့ဆက်ပြီးချီတက်ကြတော့မှာဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့မှာလုံမဲ့ဆွေးနွေးပွဲကိုစောင့်ကြည့်နေခြင်းအတွင်းចောင်းပရောင်းမှာပဲနားပြီးတော့ဆန္ဒပြလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့တောက်ကြနေအစောပိုင်းမှာပြောခဲ့ပြီးတဲ့နောက်အခုတခါဆက်လက်ချီတက်ကြဖို့ဆုံးဖြတ်ခဲ့ကြတာပါအခုလိုဘာကြောင့်ဆုံးဖြတ်ခဲ့ကြလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတွေဟာအစိုးရလွတ်တော် NNER တို့နဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်တယ်လို့ကျောင်းသားတွေတောင်းဆိုတဲ့အချက်ဆက်တစ်ချက်ကိုအစိုးရနဲ့လွတ်တော်ကလိုက်ရောဖို့မတေချာသေးတာကတကြောင်အစိုးရအနေနဲ့ညှိနှိုင်းတဲ့ဖြစ်စဉ်မှာအချိန်ဆွဲတဲ့တာရကတွေရှိခဲ့တဲ့အတွက်ဖေဖော်ဝါရီလ၁ရက်နေ့ကလွဲလို့ခရီးရှည်ချီတက်မှုကိုဆက်လုပ်သွားမယ်ဆိုပြီးတပိတ်ကောင်းဆောင်ကိုမင်းသွေးတက်ကဆိုပါတယ
်ဆွေးနွေးပွဲဆမယ်ရငုံမှာဆေးရုခမမှာဆွေးနွေးပွဲဆမယ်၁ရက်နေ့က၁ရက်နေ့ကလွဲလို့အဲ့၁ရက်နေ့မှာတော့ကျွန်တော်တို့တပိတ်ကို၁ရက်ရန်နာမယ်ပေါ့အဲကျန်တဲ့ရက်မှာတော့ရငုံရောက်တဲ့ဆီကျွန်တော်ကဆက်ပြီးချီတက်သွားမယ်ဆိုပြီးခရိုင်ဘောင်းလုံးမှာရှိနေကျောင်းသားအလုံးဝသဘောတူဆုံးမဲ့ channel ဒီစေတားချက်ကိုထုတ်ပြန်လိုက်ရပါ
ဇန်နဝါရီလ28ရက်နေ့တော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကျောင်းသား10ဦးတို့တွေ့ဆုံပြီးဖေဖော်ဝါရီလ1ရက်နေ့မှာကျောင်းသားတွေတောင်းဆိုထားတဲ့၄ဖွဲ့ဆိုင်တွေ့ဆုံဆွေးနွေးရေးကိုလုပ်ပေးမယ်ဆိုပြီးသဘောတူညီမှုလက်မှတ်ရေးထိုးထားတာပါသဘောတူညီချက်ထဲမှာတော့ဆွေးနွေးပွဲစတဲ့ဖေဖော်ဝါရီလ1ရက်နေ့မှာတပိတ်ရန်နာမယ်ဆိုပြီးပါရှိပါတယ်ဘာကတာများအဖွဲ့ချုပ်ကတော့အဲ့ဒီတရက်ကိုသာရန်နာထားမှာဖြစ်ပြီးဆွေးနွေးမှုတွေအောင်မြင်အောင်ပံ့ပိုးတဲ့အနေနဲ့ဘာကတာများဦးဆောင်တဲ့တပိတ်စစ်ကြောင်းကတော့ရန်ကုန်ထိချီတက်သွားမယ်လို့ဆိုပါတယ
်ကျွန်တော်ဒီဘာကတာကကျွန်တော်အစိုးရနဲ့တွေ့ဖို့နေပြီးတော့လှုပ်လိုက်တဲ့ကိုယ်စားလှယ်၃ရောက်ပေါ့လေဒီခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့တဲ့အတိုင်းပဲကျွန်တော်တရက်နေ့မှာအချိန်လေးစောင့်ကြည့်ရဲ့အနေနဲ့ကျွန်တော်တပိတ်ကိုရန်မယ်ကျန်တဲ့နေ့ဒီမှာတော့ကျွန်တော်ဆက်ပြီးချီတက်မယ်ရန်ကုန်ရောက်တဲ့အထိအကြောင်းလဲဆိုတော့အစိုးရကစီရနာအစိုးရရှိတယ်ဆိုရင်ကျွန်တော်တို့ရေပေါင်း60ကလာတွင်းနေတာတွေ့ဆုံဆွေးနွေးညှိနှိုင်းနေပေါ့အဲတော့အဲ့ဒီတပိတ်စစ်ကြောင်းအရှောက်ရတဲ့ရေချက်ကကျွန်တော်အစိုးရနဲ့တွေ့ဆုံဆွေးနွေးမယ်ကျွန်တော်ဘာကသာခေါင်းဆောင်တွေအတွက်ဒီတပိတ်စစ်ကြောင်းကသူတို့နိုင်နိုင်လေးလေးရက်တည်ပြီးတော့ပြောလို့ရအောင်လို့ပံ့ပိုးပေးနေတဲ့အားတစ်ခုဖြစ်အောင်လို့ပါ
မန္တလေးကနေရန်ကုန်ကိုခီးရှိချီတက်ရင်ကြောက်ပရောင်းမြို့မှာရန်နာနေတဲ့တပိတ်စစ်ကြောင်းဟာသူတို့ရဲ့သဘောထားထုတ်ပြန်ချက်အရဇန်နဝါရီလ31ရက်နေ့မှာတော့နောက်မြို့တစ်မြို့စီကိုခီးရှိချီတက်မှုဆက်လုပ်တော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေဘက်ကချင်းချောက်မှုတွေဟန်တားမှုတွေရှိခဲ့တဲ့အတွက်သူတို့ရဲ့ခီးစဉ်တွေအတွက်စိုးရိမ်ပူပန်မှုတွေရှိနေကြောင်းတပိတ်စစ်ကြောင်းရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။ကျွန်တော်တို့တဲတဲ့ဘုံကြောင်းမျိုးတွေတော့ပေါ့နော်။စကားတွေဝင်လာရရှိရတာမျိုးတဲ့လမ်းပေါ်မှာစကားတွေရဲကားတွေနဲ့ပတ်ပြီးတော့အဲ့လိုမျိုးဖိအားပေးချင်းချောက်မှုတွေရှိကျွန်တော်တို့အဒီတောင်တောင်အချက်ငင်းကြံနဲ့တောင်တာကြားထဲမှာကျွန်တော်ကင်းပုံချပြီးတော့တကွင်းဆွေမျိုးတောင်ကြားနှစ်ခုကြားမှာထိုင်ဆောင်နေရရှိရပြီးတော့ကျွန်တော်ငင်းကြံထွက်လာတော့နောက်ကမျိုးတစ်ဆင်းချင်းလိုက်ပိတ်တာရှိရနှစ်ဖက်ကြောင်ပိတ်တယ်ပေါ့နော်ကျွန်တော်စိတ်ပူတာတစ်ခုကကျွန်တော်အဲ့လိုထွက်လာမယ်ဆိုတဲ့အနေအထားမျိုးမှာသူတို့အနေနဲ့အဲ့လိုလုပ်နေဆိုတဲ့ဥစ္စာတော့ကျွန်တော်အနေနဲ့နည်းနည်းစိတ်ပူရဆိုတာတည်းတွေးမိတာပေါ့နော်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတွေနဲ့အစိုးရအာဏာပိုင်တွေကြားပြီးခဲ့တဲ့ရက်ကသဘောတူထားတာကတော့အစိုးရလွတ်တော်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့၄ဖွဲ့ဆိုင်ဆွေးနွေးမှုတွေကိုဖေဖော်ဝါရီလ၁ရက်နေ့မှာပြုလုပ်ဖို့သဘောတူညီခဲ့ပါတယ်လက်ရှိတိုင်းနယ်ပြည်နယ်အသီးသီးမှာကန့်ကွက်သပိတ်မှောက်နေကြတဲ့ကျောင်းသားတွေကတော့ဖေဖော်ဝါရီလ၁ရက်နေ့မှာထွက်လာမယ့်အဖြေကိုစောင့်ကြည့်ပြီးမန္တလေးကနေခရီးရှည်ချီတက်နေတဲ့သပိတ်မှောက်ကျောင်းသားတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုပါတယ်ရှင်
။မဲအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားညဉ့်ညံ့ရရဖို့အလားအလာဘလောက်နှီးဆက်လာပြီလဲဆိုတာကိုကြားဖို့ရှိပါတယ်။အခုတော့အမေရိကန်အစိုးရနဲ့ကချင်ရေးလှုပ်ရှားသူတွေကြားမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုကြည့်အောင်ပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကကချင်ဆီယာမာ2ဦးအသက်ခံရမှုစုံစမ်းစစ်ဆေးရမှာမှုခင်းနီးပညာအကူအညီပေးနိုင်ဖို့အမေရိကန်အစိုးရကစဉ်းစားနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတဦးကပြောဆိုတဲ့အကြောင်းအမေရိကန်ခြေစိုက်ကချင်ရေလှှရှားသူတွေကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်မြူရောထိပ်တန်းအရာရှိတွေအပါအဝင်လူခွင့်ရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတို့နဲ့ကချင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေမနေ့တောက်ကြနေ့ကတီးတန့်တွေ့ဆုံခဲ့ကြတာပါအကြောင်းစုံကိုမန်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးပါမယ်ရှင်
American Soya Nine, Katin Pinega, Leshi Chini Nebatalo, a two soy making pinnate at Boma, Dia Bindre, American Pitansuga, Kachin Yi Hilsha Durine, Dresson Sunibare, Kachesiamana U, Adama Dutin Kayabi, at that Kayamugo, Songzan Sisiyama, Junjan Durine, a Kuni, Benine, Nila, American Baga, Sinza Nidal, Luquin Yisaya, American Latown Nangajai Winji, Don Melonos Giga, Josu Gerelu,
တော့ကြာနေကသူနဲ့တွေ့ဆုံခဲ့တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ်သူတို့ကနေပြီးတော့စုံစမ်းရေးမှလိုအပ်မဲ့အကူအညီပေါ့နော်ဒီ
အခုညီကိုချက်တော့မှုချက်ပွန်ပေးမှုဆိုတာနိုင်ငံရေးတစ်ခုလက်ထက်တစ်ခုပဲလုပ်တယ်အကြောင်းကျွန်တော်ပြောချင်ပါအဲ့ဒါကိုသူတို့ကတော့တောင်းဆိုခဲ့တယ်နောက်ထပ်ရောက်တဲ့တောင်းဆိုပါမယ်ဆိုမှအစိုးရကလည်းခွင့်ပေးမယ်ဆိုတဲ့ဟာကိုခတိပေးခဲ့တယ်လို့ကတော့ပြောပါတယ်အလားတူအမေရိကန်သမ္မတအင်ဖြူတော်ကအမျိုးသားလုံခြုံရေးအာရှပစိဖိတ်ဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းကချင်ဆီယာမနှစ်
ချင်းမှာကူညီပေးဖို့ကျွန်တော်အဓိကပြောခဲ့တာပါနောက်တစ်ခုကဒီဟာနဲ့ပတ်သက်ပြီးမှရှိတဲ့ဆက်ဆံမှုအပေါ်မှာ sanction ဆိုတဲ့ဟာဒီနေ့ချီရေးကြည့်တဲ့အကြောင်းလည်းကျွန်တော်ပြောဖြစ်ပါတယ်
အဲ့လိုပေါ့နော်ကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စမှာအဲ့ချက်လက်တွေခိုင်မာအောင်ရောဘယ်လိုပြောပြနိုင်ရလဲရှင
်ဟုတ်ကဲ့ကျွန်တော်ပြောတဲ့ဟာအမှန်တော့ကြွာသားတွေကိုနေဖြစ်တဲ့ဟာရှိတယ်နေတဲ့ပြင်မှာဖြစ်ရုပ်ဖြစ်နေအားလုံးကိုကျွန်တော်ရှင်းပြတယ်ဥပမာဒီအမျိုးသမီးတွေကဖြစ်သားတွေရောက်လာတဲ့အချိန်တွေမှာကြွာသားတွေရဲ့အိမ်မှာနေတယ်ဒီတညပဲသူမအိတ်ချဘူးဘာသာမွေးနေ့တစ်ခုကနေပြန်လာနောက်ကျတော့အင်ရှင်တွေကိုပြန်နိုးရမှာအားနာလို့သူကဖျားကြောင်ဝင်ထဲမှာအိတ်လိုက်တယ်အဲ့ညကထိတ်တဲ့ညမှာပဲပြန်ဖြစ်တယ်နောက်တစ်ခုကအနည်းဆုံးဒီစစ်သားတွေတင်းဆောင်တာဖြစ်ဖြစ်နေတဲ့ညက65 gate အကောင်အဝေးမှာရှိတယ်နောက်ကျွာတရွာလုံးမှာစစ်သားတွေရှိတယ်နောက်တချို့အချက်သက်တွေသူတို့ပြောပထမဆုံးတွေ့ရှိတဲ့အချိန်မှာစစ်ဖက်တွေရာဒီပြည်ပေါ်မှာရှိတာနဲ့နောက်တစ်ခုကဒီစစ်သားတွေပုံထားတဲ့ညပေါ့နော်ရိုက်တက်ထားတဲ့တချောင်းရဲ့ပုံထားတဲ့အနားမှာဒီစစ်ဖက်ချီရာတွေရောမြင်ခဲ့တာကိုပြောကျွန်တော်ပြောဖြစ်ပါတယ်နောက်တစ်ခုကတော့သမိုးမလင်းခင်အချိန်မှာစစ်သားတချို့ကားနဲ့ဆင်းသွားတယ်ဆိုတဲ့ဟာရောကျွန်တော်ပြောဖြစ်တယ်
အခုလိုဒီ American အစိုးရပေါ့နော်အင်ဖြူတော်ကဒီနိုင်ငံသားရေးဌာနကတာဝန်ရှိသူတွေရောကကချင်ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်သူတို့အခုလိုတွေ့ဆုံပြီးတော့ဆွေးနွေးတယ်လို့ယူဆလဲရှင
်။အော်စိုးရိမ်မှုရှိတော့ပါ။မနေမသက်ဖြစ်လာနိုင်တဲ့အခြေအနေကိုရောက်နိုင်ပါပဲ။ဒါဆိုလူသိမ်းတဲ့ချိန်မှာလမ်းပေါ်ဆက်ဆောက်လာတယ်ဆိုတာကဒီလူတို့ရဲ့ပောက်ကွဲလူမသက်ခံစားမှုကအခုချိန်အများကြီးပေါ်ပြနေတဲ့ဟာကိုသူတို့မြင်တွေ့ရတယ်။အဲ့လိုဆိုတော့ဆိုရလဲဆိုရင်လည်းဘာသာဒီဟာတွေကနိုင်ငံရေးဖြစ်စဉ်ဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီဗမာပြည်ရဲ့ဒီ democratic transition process ပေါ့နော် reform process ကိုခိခိုက်လာနိုင်တယ်ဆိုတဲ့အမြင်ကိုသူတို့ရောနားလည်ဖို့ကျွန်တော်တို့ခံစားရတယ်
American ပြည်ထောင်စုကကချင်ရေးလှုပ်ရှားသူတွေဟာဇန်နဝါရီလ28ရက်နေ့ကလေအရှေ့အာရှပစိဖိတ်ရေးရာ American ဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Marshall အပါအဝင် American နိုင်ငံသားရေးဌာနကအစိမ့်မြင့်အရာရှိတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်တွင်းလူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းပေးရေးမြန်မာအစိုးရကိုဖိအားပေးဖို့ဆွေးနွေးပြောဆိုခဲ့ပါတယ်ရှင်
မင်းင်းချင်နိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားငြိမ်းချမ်းရေးအလားအလာကိုကြည့်အောင်ပါလာမယ့်ပြည်ထောင်စုနေ့မှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆိုင်ရာသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ UNFC ကကန့်လန့်လိုက်ပါတယ်။ဒီလိုကန့်လန့်လိုက်တာဟာနိုင်ငံရေးအာမခံချက်တစ်ခုရရှိထားရင်တနိုင်ငံလုံးအပြည့်ရဲ့ရေးစာချုပ်ကိုပုံမို့ချော့မွေ့လင်းမြန်စေလိမ့်မယ်လို့ယုံကြည်တာကြောင့်လို့ UNFC ရဲ့ပြောခွင့်ရသူကပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကမ်းလှမ်းချက်ဟာ2014ခုနှစ်ဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတရဲ့လက်စင်မိန်ခွန်းပါဖေဖော်ဝါရီပြည်ထောင်စုတည်ဆောက်ရေးဆိုတဲ့နိုင်ငံရေးသဘောတူညီချက်ခိုင်မာစွာရရှိထားပြီးဆိုတဲ့အချက်ပေါ်မှာအခြေပြုပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ UNFC ကတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဘာကြောင့်ဒီလိုကမ်းလှမ်းရသလဲဆိုတာကို UNFC ရဲ့တွဲဖက်အထွေထွေအတွင်းမှတစ်ဗိုလ်မှူးကြီးခွန်အုပ်ကအခုလိုပြောပါတယ်။
မိခုံးကယုံကြည်ပြီးသားပါလေးလဲလေးသားတယ်တော်တော်မိခုံးအပြင်ဟိုဘေးတန်ဒေါကူမန့်လေးရရင်တော့ဒါဒီပြည်တော်စုနေ့မှာအတိတ်ပဲပြီးွားလာပေါ့လျှောက်ရှိတဲ့အကျိုးမြတ်ကတူနဲ့တူရင်းနှီးမှုယုံကြည်မှုပုံမြင်လာပဲဘယ်နိုင်ငံလုံးအပြစ်ခရဆယ်ကြီးတော်တူဖို့အတွက်အများကြီးလွယ်ပါမယ်ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့တိုင်းပါကောင်းပေါင်းတွေကအပြစ်ခရမယ်ဆိုရင်အားလုံးကစိတ်ဓာတ်မလုံးမကြုံပြတာကနိုင်ငံရေးအမှခံချက်ရှိပြီလားနိုင်ငံရေးအမှခံချက်မရပဲနဲ့မရှိသေးပဲနဲ့ကြည့်ရတော့ဓမ္မမထိုးသိမ့်ဘူးဆိုတော့အတိပေးချက်တွေစိုးရင်ချက်တွေအသိများလိုက်ပြများတော့ဒါကိုကျွန်တော်တို့ခြေပါတဲ့အနေနဲ့ဒီမှာသမရကိုယ်တိုင်နဲ့ပတဲ့ပြည်တော်စုတည်ဆောက်ဖို့ဆိုတော့နိုင်ငံရေးအမှခံချက်ရပြီနိုင်ငံရေးအမှခံချက်ကိုလက်မှရပြီဆိုတော့အပြည့်ချက်ဒါကိုဆက်ထိုးကြရအောင်ဒါဆိုကျွန်တော်တို့တိုင်အလုံးပြည့်ခတ်ရစေရလွယ်သွားတာပါပဲ
တစ်ချိန်တည်းမှာပဲဒီလိုလက်မှတ်ရေးထိုးလိုက်တဲ့အတွက်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းပြည်တော်စုကခွဲမထွက်ဘူးဆိုတာကိုအပြန်အလှန်အာမခံလိုက်တာဖြစ်တယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကဆက်ပြောပါတယ
်။ရှင်းရှင်းပြောရင်ဗျာတော်လိုင်းရဲ့ဖွဲ့တွေဘက်မှာလည်းရခိုင်လွတ်လပ်ရေးပြောတဲ့လူရှိတယ်၊ရှမ်းပြည်လွတ်လပ်ရေးပြောတဲ့လူရှိတယ်။တချို့ကလည်းဝမ်ပေါင်နိုင်ငံတော်တည်ဆောက်မယ်ဆိုတော့ကော်လာဟာလာတွေလျှောက်ပြောတာရှိတာပေါ့။ဒါကြောင့်တိုင်းပြည်တွေဘက်ကလည်းခွဲထွက်ပြီးရေတို့လွတ်လပ်ရေးတို့ဆိုတာတွေကိုမဟုတ်ဘူးမရှိဘူး။ဖက်တဲ့ပြည်တော်စုမှအတူတူနေဖို့ရှိတယ်ဆိုတာနှစ်ဖက်ကတိကိုထားကြဖို့ဆန်းသဘောပါအဲ့ဒါလို
UNFC ရဲ့ထုတ်ပြန်ချက်မှာတော့ Federal ပြည်ထောင်စုတည်ဆောက်ရာမှာအမျိုးသားပြည်နယ်တွေကိုအခြေခံဖို့ဖော်ပြထားပါတယ်လောလောဆယ်ကမ်းလှမ်းထားတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးကိုမူအားဖြင့်သဘောတူဖို့ကိုအဓိကထားပြီး Federal ပြည်ထောင်စုဖွဲ့စည်းမဲ့အခြေခံတွေအာဏာခွဲဝေမှုတွေစတဲ့အချက်တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရည်ရွယ်ထားကြောင်းလည်းဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ်UNFC ရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုသိရှိနိုင်ဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုညှိနှိုင်းဆောင်ရွက်ပေးနေတဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကတာဝန်ရှိသူတဦးကတော့ UNFC ကလွန်ခဲ့တဲ့လကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးလက်မှတ်ရေးထိုးဖို့အတွက်ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတဆင့်နိုင်ငံတော်သမ္မတကိုပေးပို့ခဲ့ကြောင်းဒီစာအပေါ်မှာဝင်ကြီးဦးအောင်မင်းကအကြောင်းပြန်ထားကြောင်းပြောပါတယ်။အကြောင်းပြန်ကြားချက်အသေးစိတ်ကိုပြောဆိုတာမရှိပေမဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီကချမှတ်တဲ့မူဝါဒအတိုင်းဆောင်ရွက်ဖို့ရှိနေကြောင်းတုံ့တက်ပြောဆိုပါတယ်။မကြာမီရက်တွေအတွင်းမှာတော့ MPC ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံမှာတန်သာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပြီးဒီလိုတွေ့ဆုံရမှာ UNFC ရဲ့ကမ်းလှမ်းချက်ကိုဆွေးနွေးပွဲရှိနေပါတယ်။အစိုးရနဲ့တန်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ချုပ်ဆိုဖို့အတွက်ဒီလအတွင်းထပ်မံဆွေးနွေးဖို့သဘောတူထားပေမဲ့လက်တလောဖြစ်ပွားခဲ့တဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲတွေကြောင့်ရက်သတ်မှတ်နိုင်တာမရှိသေးပါဘူး။လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်မဲ့68ကြိမ်မြောက်ပြည်တော်စုနေ့အခမ်းအနားကိုတော့ပြီးခဲ့တဲ့လွတ်လပ်ရေးနေ့ဗိုလ်ရှုခံပွဲကိုဖိတ်ကြားထားတဲ့တန်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုအစိုးရကဖိတ်ကြားဖို့ရှိနေပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုလိုင်းနိုမီတာ32 kHz ကို32လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့မဲခေါင်ဒေတာမူရစေဝါနှိမ်နှင်းမှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုကြည့်အောင်ပါရှင်နမဲဆိုးနဲ့ကြော်ကြတဲ့ရွှေတရီကန်ဒေတာမှာမူရစေဝရောင်းဝယ်မှုနှိမ့်နှင်းမှုတရုတ်ထိုင်းလာအိုနဲ့မြန်မာနိုင်ငံတို့ဟာနိနိကက်ကက်ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တရက်ကိုဇန်နဝါရီလထဲမှာစတင်လိုက်ပါတယ်။မြစ်လက်တက်ပေါင်းများစွာရှိတဲ့မဲခေါင်မြဝန်ဒေတာဟာဆိုရင်မူရစ်ရာဇာတွေအတွက်ဆယ်စုနှစ်ပေါင်းများစွာခိုးအောင်ရနေရဖြစ်နေကြတာပါ။ရွှေတရီကန်ဒေတာလိုလူသိများပြီးတော့တရားဥပဒေစိုးမိုးမှုမရှိတဲ့ဒီဒေတာမှာမြစ်ကမ်းနားတွေကိုအကာအကွယ်ယူပြီးမူရစေဝါမှောင်ခိုသူတွေတိမ်းရှောင်နေကြတာလည်းဖြစ်ပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ဂလတ်ကတော့ရွှေတရီကန်ဒေသကထွက်တဲ့မူရစေဝါတွေဟာတရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေထဲကိုအကြီးအကျယ်ဝင်ရောက်နေစေဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့2011ခုနှစ်အောက်တိုဘာ5ရက်နေ့မှာတော့လည်းမူရစေဝါမှောင်ခိုသူတွေဟာတရုတ်နိုင်ငံသားတင်မောသား73ယောက်ကိုရရက်ဆက်ဆက်တပ်ဖြတ်ပြီးတဲ့နောက်သူတို့ဆက်လီတွေနဲ့မက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေကိုတင်ပို့ခဲ့ကြတာပါဒီဖြစ်ရဲ့အပေါ်မကျေနပ်မှုတွေလူလူကြားမှာထွက်ပေါ်လာတာကိုတုံ့ပြန်တဲ့အနေနဲ့မဲခေါင်မြဝန်၄နိုင်ငံကနယ်စပ်ဒေသတစ်လျှောက်မှာမူရစေဝါမှောင်ခိုသူတွေကိုပူးပေါင်းနှိမ်နှင်းမှုတွေလှုပ်ဆောင်မှုသဘောတူခဲ့ကြပါတယ်
လေးနိုင်ငံကကိုယ်စားလှယ်တွေဟာမဲခေါင်ဒေတာလုံခြုံရေးပူးပေါင်းဆောင်ရွက်မှုဌာနမှတွဲဆောင်ခဲ့ကြပြီးမူရစ်ဆေးဝါးတင်ပို့မှုတွေနဲ့ပတ်သက်တဲ့ထောက်လန်းရေးဆိုင်ရာအချက်လက်တွေကိုလည်းဖလှယ်ခဲ့ကြတာပါထိုင်းနိုင်ငံမူရစ်ဆေးဝါးထိန်းချုပ်ရေးဌာန ONCB အမှတ်9ဒေတာရဲ့ညွှန်ကြားရေးမှူးဝီချိုင်ချိုင်မွန်ခေါင်းကတော့
ဒီနေ့ကจากการนําเรียง
မူရစ်ဆေးမောင်ကိုသမားတွေတုံးနေတဲ့ကုန်းလန်းတွေကိုကျွန်တော်တို့နှိမ်နင်းတဲ့အချိန်မှာသူတို့ကရေလန်းချောင်းကိုပြောင်းပြီးတုံးလာချတာကြောင့်ကျွန်တော်တို့ဘက်ကလည်းဒီစီမံကိန်းကိုစတင်ခဲ့တာပါလို့သူကပြောဆိုခဲ့တာပါမဲကောင်မြစ်ပေါ်မှာကင်းလက်ဆောင်ကျက်မှုတွေကိုလည်းတိုးမြင့်လှုံ့ဆော်လာကြပြီးလင်းနိုင်ငံပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လာတာနဲ့အမျှအောင်မြင်မှုတွေရလာဖို့လည်းမျှော်လင့်ထားတဲ့အကြောင်းထိုင်းရေတပ်မတော်မဲကောင်တပ်ဖွဲ့အကြီးအကဲနန်တဖိုနန်ဆူဝန်ကပြောပါတယ
်ในครั้งนี้นะครับก็ถือว่าเป็น
လုံးကြုံရေးတပ်ဖွဲ့တွေနဲ့တရင်ချက်လက်တွေဖလှယ်ပြီးတော့ရလက်ကောင်းတွေထွက်လာဖို့မူရစ်စေဝါထိန်းချုပ်ရေးဘုတ်ဖွဲ့အတွက်အခွင့်အလမ်းကောင်းတစ်ခုပါလို့သူကပြောခဲ့တာပါမဲခေါင်ဒေတာရဲ့ရှုပ်ထွေးတဲ့နည်းမြေအနေထားနဲ့ကိုက်ညီမဲ့နီးဗျူဟာတစ်တွေကိုလည်းထိုင်းရေတပ်ကချမှတ်ဆောင်ရွက်နေပါတယ်လက်နက်ကိုင်မူရစ်စေဝါမှောင်ခိုသမားတွေနဲ့မတော်တဆကြုံရတဲ့အခါရင်ဆိုင်နိုင်ဖို့စစ်သင်္ဘောတွေကိုလည်းလက်နက်အပြည့်အစုံတပ်ဆင်ထားပါတယ်စစ်သင်္ဘောတွေသာမကမဲခေါင်မြစ်ကမ်းတစ်ဖက်တစ်ချက်အလွယ်တကူကူးသန်းနိုင်မဲ့ဆက်လီအငဲစားတွေလည်းရှိနေပါပြီ UNODC အရာရှိ Jeremy Douglas ကတော့နှစ်ပေါင်းများစွာမြင့်တွဲနေတဲ့ပြဿနာကိုဖြေရှင်းဖို့နိုင်ငံတကာအကူအညီနဲ့ဒေသတွင်းနိုင်ငံတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ
် The economy of the Golden Triangle has been a drug economy for decadesand it will take a long period
ကနေမြေစီးပွားရေးကဆယ်စုနှစ်ပေါင်းများစွာငွေရဆေးဝါးအယောင်းဝယ်လုပ်ငန်းပဲဖြစ်နေခဲ့တာပါဆယ်စုနှစ်တည်းနဲ့ချီရှိလာခဲ့တဲ့စီးပွားရေးကိုအစားထိုးနိုင်ဖို့ဒီနယ်မြေမှာတခြားစီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာနိုင်ဖို့အချိန်တော်ယူရမှာဖြစ်တယ်လို့နိုင်ငံတကာကအကူအညီပေးနေသူတွေသက်ဆိုင်ရာတိုင်းပြည်တွေနဲ့အိမ်နီးချင်းတွေပူးပေါင်းပါဝင်တဲ့ကြီးမားတဲ့စီမံချက်မျိုးတွေလည်းလိုအပ်ပါတယ်
ဒေတာရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကတော့အရေးကြီးတဲ့ပထမခြေလှမ်းတစ်ရပ်ပါဒါကြောင့်လဲတစ်ချိန်ကရွှေတရီကန်နယ်မြေရဲ့ရွှွန်နွန်တွေထဲမှာခိုးအောင်လှုပ်ရှားကြတဲ့မူရစ်ဆွေးပွားမှောင်ခိုသမားတွေအနေနဲ့ပုံအောင်စရာနေရာတစ်ကိုတော့ရှာကောင်းရှာရတော့မယ်အချိန်လို့ဆိုရမှာလည်းဖြစ်ပါတယ်ရှင
်သွားရှင်ခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတယ်။နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှင်းကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်။ဒီသုံးသပ်ချက်ကိုသောရရှိပြန်လက်ခံကြပါသလား။တကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအစဉ်တန်းတကယ်နှင်းကျသွားတယ်ဆိုရင်ပြန်လည်ကောင်းမွန်လာအောင်ဥမွားလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲ။ဘယ်လိုလုပ်ပြမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိပြန်ခင်ဗျာ။ပါဝင်ဆွေးနွေးလိုရသောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တရားပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
သောရရှင်တွေအနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ထပ်မံတိုက်တွန်းပါစေရှင်။ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကမ္ဘာသတင်းတွေထဲရေးသားခဲ့ကြတဲ့မြန်မာပြည်ဆိုင်ရာသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍနဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလေ့လာရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7:00ကနေ9:00အထိတစ်ချိန်၊နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
ရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဇန်နဝါရီလ31ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian 3နှုန်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်အမျိုးသမီးကဏ္ဍမှာဆိုရင်ဒီနှစ်မယ်စကြဝဠာပြိုင်ပွဲကိုမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့သူရှားထွတ်အိန္ဒြာက
ပြည်သက်တွေအားလုံးကိုကျေးဇူးများကြီးတင်ပါတယ်ညီမကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအကုန်လုံးညီမဘက်ကရည်တည်ပေးကြရဲအဲညီမအင်္ဂလိပ်စာမကောင်း
မကြခင်မှာအပြည့်အစုံကိုနားဆင်ရပါမယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့ဤပညာစီစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့စီစဉ်တွေတဲကမှအရင်ဆုံးတော့ကမ္ဘာသတင်းတွေတဲကမြန်မာသတင်းတွေကိုကောက်နှုတ်ပြီးဒေါခင်မျိုးသက်နဲ့ကိုအောင်ကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံကတရားမဝင်တိုက်ခိုးထုတ်မှုနဲ့တရုတ်ရဲ့ကြံရပါဖြစ်နေမှုဆိုတဲ့ခေါင်းစဉ်နဲ့တောက်ကြံနေထုတ် Cyprus Mail မှာရေးသားခဲ့သူကတော့ Stimson Center အရှိအာရှဌာနကရောင်းဆောင်ဖြစ်ပါတယ်မြန်မာနိုင်ငံမြောက်ဖျားကတရားမဝင်တိုက်ခိုးထုတ်မှုကြီးကိုစစ်တပ်ကချိန်မုန်းခဲ့တာနဲ့လက်ရှိကချင်ပြည်နယ်တွင်တင်းမာမှုတွေဟာတရုတ်နိုင်ငံရဲ့နိုင်ငံချိုင်းမူဝါဒအတွက်မြန်မာကိုထိတ်တန့်မှပြန်ပြီးထားဖို့ဖြစ်လာစေတယ်လို့အစချီထားပါတယ်နှစ်ပေါင်း50ကျော်စစ်အာဏာရှင်လက်အောက်မှာနေရာတုန်းကတရုတ်ကိုအားကိုးခဲ့ရတဲ့မြန်မာနိုင်ငံဟာအခုအရက်သားတစ်ပိုင်းအစိုးရတက်လာချိန်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းလာခဲ့တာပါလက်ရှိမှာတော့တရုတ်မြန်မာနယ်စပ်တစ်လျှောက်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေဝင်လာတာနဲ့အတူလုံခြုံရေးပြဿနာတွေကိုတရုတ်ဘက်ကစိုးရိမ်လာခဲ့တာပါဒါအပြင်မကြသေးခင်ကပဲ American စစ်ဖက်ကိုယ်စားလှယ်တွေကချင်ပြည်နယ်တဲကိုလာခဲ့တာမို့ကို့အိမ်နောက်ဖေးဘက်ကမဟာဗျူဟာအရအတိန်ဆောင်မခံတာအတွက်တချို့ကစိတ်ပူနေကြတယ်လို့ကချင်ပြည်နယ်ထဲမှာပဲတရားဝင်တိုက်ခိုးထုတ်ခဲ့တဲ့တရုတ်နိုင်ငံသား155ယောက်ကိုမြန်မာအာဏာပိုင်တွေကဖမ်းမိခဲ့တာအတွက်အစိုးရကသူတို့ကိုအကာအကွယ်ပေးဖို့တရုတ်နိုင်ငံသားအများပြားကတောင်းဆိုခဲ့ကြတာပါဒါပေမဲ့ကချင်ပြည်နယ်ထဲကတိုက်ပွဲတွေရောတိုက်ခိုးထုတ်မှုတွေမှာပါတရုတ်ဘက်ကတစိ့တစ်ပိုင်းတာဝန်ရှိနေတယ်ဆိုတာကိုတရုတ်အစိုးရကအတိမတ်ပြုဖို့အတွက်ပြက်ကွက်နေတယ်လို့စာရေးသူကဆိုပါတယ်မြန်မာနိုင်ငံမြောက်ဖျားဒေသမှာဒီတရားမဝင်စီးပွားရေးလုပ်ငန်းတွေလုပ်နေသူဟာတရုတ်လုပ်ငန်းရှင်ကြီးတွေဖြစ်ပြီးသူတို့ရဲ့မှောင်ခိုလုပ်ငန်းဆောင်လုပ်နေတာကလည်းနေဆက်ကတိုင်းရင်းသားအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပဋိပက္ခတွေကိုပိုးပြီးတိုးလာစေတယ်လို့ရှိပါတယ်ခြားစားနေတဲ့စစ်ဖက်အရာရှိကြီးတွေအကာအကွယ်ပေးနေတဲ့ကြားကပဲဒီတရားဝင်လုပ်ငန်းကိုမြန်မာစစ်တပ်ကဖမ်းဆီးဖြိုခွဲခဲ့တယ်ဆိုတာဟာတိုင်းရင်းသားလက်နက်ကိုင်တွေရှင်သန်မှုကိုဖျက်တောက်ဖို့အတွက်အဓိကလှုပ်ဆောင်တာဖြစ်နိုင်ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ဘက်ကအပြစ်ကင်းတယ်လို့လုပ်နေတာကတော့တာဝန်မဲ့ရကြတယ်လို့ဝေဖန်ပါတယ်ဒီတရားဝင်လုပ်ရဟာတရုတ်စိုးရလုပ်တာမဟုတ်ဘူးလို့ပြောနိုင်ပေမဲ့တရားဝင်သစ်တွေအတွက်ဒေသအာဏာပိုင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေစီကနေတဲ့မြန်မာစိုးရရဲ့တရားဝင်စာပါမှလက်ခံရင်ဒါမျိုးကြုံနိုင်စရာမရှိသလိုဒါမျိုးတရားမဝင်လုပ်တဲ့တရုတ်နိုင်ငံသားတွေကိုလည်းပြည်ရင်းမှာပဲလိုက်ပြီးချိန်မုံးလို့ရပါတယ်လို့ဆိုပါတယ်။ကချင်ပြည်နယ်တိုက်ပွဲတွေအတွက်တရုတ်ကဂျားဝင်ပေးဖို့အများကဖိတ်ခေါ်နေတာမို့ဒီလိုဂျားဝင်ဖြန့်ပြေးပေးဖို့တရုတ်ဘက်ကစဉ်းစားမယ်ဆိုရင်ဂျားလူကိုယ်တိုင်တန့်ရှင်းတဲ့သူဖြစ်ဖို့ပထမဦးဆုံးစူးစမ်းရမယ်လို့ထောက်ပြထားပါတယ်။
မြန်မာနိုင်ငံမှာငှက်မျိုးစိတ်ပေါင်း1134မျိုးရှိပြီးအရင်တုန်းကမှတ်တမ်းတင်မထားတဲ့မျိုးစိတ်က20လောက်ရှိတယ်လို့တောက်ကြနေတဲ့ The Japan Times ကဖော်ပြပါရယ်ကျင်းငှက်နဲ့သဘာဝတော်ရင်အဖွဲ့နဲ့တခြားကျင်းငှက်သတ္တဝါစိတ်ဝင်စားတဲ့အဖွဲ့တွေပူးပေါင်းပြီး၄နှစ်ကြာသုတေသနလုံမှုကနေတွေ့ရှိခဲ့တာပါငှက်မျိုးပေါင်း1000ကျော်တဲက9မျိုးဟာမျိုးရုံးပြောက်ကွယ်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့မျိုးစိတ်တွေပါအာရှတိုက်မှာမြန်မာနိုင်ငံဟာရှာရှာပါပါတော်ရိုင်းမျိုးစိတ်ပေါင်းများစွာကျင်းလည်ချစားတဲ့နိုင်ငံဖြစ်ပြီးဒါဟာစစ်အစိုးရလက်အောက်ဆေးစုနှစ်ပေါင်းများစွာနေထိုင်ခဲ့ရတာမို့ဖွံ့ဖြိုးတိုးတက်မှုတွေနဲ့လွဲကြရတဲ့အကျိုးလို့ဆိုပါတယ်။ဒါပေမဲ့အခုအခါမှာအုပ်ချုပ်မှုအသစ်နဲ့အတူနိုင်ငံရခြားကယင်းနှီးမြှုပ်နှံမှုတွေဝင်လာပြီးစီးပွားရေးတိုးချဲ့မှုတွေရှိလာတာမို့ဒီသဘာဝတော်ရိုင်းသတ္တဝါတွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့យေတာထားပါတယ်။
ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကောက်နှုတ်ပြီးတင်ပြခဲ့ကြတာဖြစ်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာမျိုးသမီးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြ American Irian အသုံးနှုန်းတွေကိုဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင်
တွေတင်ပြပေးမယ် item အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘာဒီဘေကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုဒီလားကြည့်ကြရအောင်ဟာ
If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နီးပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပဲရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေးလားကြည့်ကြရအောင်ပါ
If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာ၊တခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာ၊တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒီနေ့တင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်းတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မြို့သမီကဏ္ဍမှာတော့63ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာဇန်နဝါရီလ25ရက်နေ့ကကျင်းပပြီးစီးသွားခဲ့ပါတယ်။ဒီနှစ်အတွက်တရဖူကိုစွခုသွားသူကတော့ကိုလံဘီယာနိုင်ငံကမစ်ပေါ်လီနာဘီကာဖြစ်ပါတယ်။မဲဆက်ကြဝလာပြိုင်ပွဲမှာကမ္ဘာတဝိုင်းကအလှမယ်ပေါင်း88ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အထက်မြန်မာပြည်ကိုစားပြုရှင်ပြိုင်ခဲ့သူရှာထိုအိန္ဒြာဖြစ်ပါတယ်ရှာထိုအိန္ဒြာရဲ့မဲဆက်ကြဝလာပြိုင်ပွဲအတွေ့အကြုံအကြောင်းကိုတော့ဒီပြိုင်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မဲအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုအခုထုတ်လွှင့်ပေးမယ့်အမျိုးသမီးကဏ္ဍမှာတင်ဆက်လိုက်ပါတယ်ရှင
်ရှာထိုအိန္ဒြာမြန်မာရှာချင်မင်္ဂလာပါ
မင်္ဂလာပါမအ
ဲ့တော့22ရက်နေ့ကပြိုင်ပွဲအတွေ့အကြုံလေးပြောပါအောင်ရှင
်ဟုတ်ကဲ့ပါမအဲ22ရက်နေ့ကတော့ညီမလည်းပထမဆုံးပေါ့နော်ဒီလိုမျိုးစင်မော်စားတက်တာဆိုနည်းနည်းတော့ကြောက်တဲ့စိတ်တော့ရှိရယ်ဒါမဲ့လည်းကိုဟိုအကောင်ဆုံးလောက်ရမယ်ဆိုရယ်စိတ်နဲ့ညီမစင်မော်ရဲ့ဝင်တက်ခဲ့ရယ်ပေါ့နော်ဒါမဲ့ကိုတိတ်ပြီးအားမရခဲ့ဘူးဘယ်လိုပဲပြောဒါ National Costume ကိုအဓိကထားပြီးပြရတဲ့ပွဲဖြစ်တဲ့အတွက် National Costume မှာတော့ဒီညီမရဲ့မျက်နှာအနေထားဘရောမဒီညီမတို့ Pantra ဘီမဘရောမမရှိရဲ့အတွက်ညီမအမျက်နှာကတော့တီနေတာဖြစ်တဲ့ပရိတ်သတ်တွေနည်းနည်းတော့သူတို့စိတ်ထဲမှာညီမနေမကောင်းလားဖြစ်တာဆိုပြီးတော့ဖြစ်သွားတယ်ဒါမဲ့ဟိုဒါကညီမလည်းအဲ့ချင်းအရာဖြစ်သွားတာဆိုတော့လေလုံးဝအမျက်နှာအတီပဲဆိုတော့အဲ့လိုမျိုးလေအခက်အခဲတစ်ခုရှိသွားတယ်ဒါမဲ့အားလုံးအဆင်ပြေပါရဲ့ဒီ final ကြရဲ့ကိုဘလို့ထပ်ပြီးတော့စူးစမ်းခွင့်စူးစမ်းရမယ်ဘလို့ထပ်ပြီးတော့ပြင်ဆင်ရမလဲဆိုတော့ပြင်ဆင်ချက်လေးရောရပါပါဟုတ်ကဲ့
Myanmar changed her eating habits for her national pageant and lost 30 pounds as a result she's currently studying philosophy in college and her hobbies include swimming and cookingPlease welcome Myanmar.
ဒီခုနောက်ဆုံးပြိုင်ပွဲအတွက်ပေါ့လေအဲ့ဒီမှာရေကူးဝစ်စုံရဲ့ညနေကင်းဝစ်စုံရဲ့ဝေးရတဲ့ခါမှာဘယ်ဟာကိုပို့ပြီးတော့အားရမိလဲရှင့်
ညီမကတော့ဒီ Simpson နဲ့ရှောင်းရတဲ့ brand ကိုပို့ပြီးတော့အားရရယ်ဟိုပရိသတ်တွေကတော့မသိပေမဲ့ညီမအင်ကြီး dressing ညီမကဒီရပိုင်းအတွက်မှာနည်းနည်း weight ကျသွားတဲ့အခါကျတော့အင်ကြီးကနည်းနည်းပွားသွားတယ်ပွားသွားတဲ့အခါကျတော့အင်ကြီးကအောက်ကိုပုံကျနေတာအဲ့ဒါနဲ့နှီးမအမြန်ဟိုအောက်ဘက်ကိုတင်းရတာတို့ဒီခါးတွေတင်းရတာတို့ပြန်လောရတယ်ပေါ့နော်ဟိုအဲ့ဒီရက်မှာတော့တော်တော်တော့ဟိုအခက်ခဲတော့နည်းနည်းတော့ရှိသွားတယ်ဒါမဲ့လည်းအကောင်ဆုံးစင်မမတော့အကောင်ဆုံးလုပ်ပြနိုင်ခဲ့ပါတယ်ဟုတ်
အဲ့တော့ဒီအခုလိုလေနိုင်ငံတကာအလှပြိုင်ပွဲကြီးမှာနော်မြန်မာအမျိုးသမီးတွေမြန်မာအလှမယ်တွေဝင်ပြီးတော့ရှင်ပြိုင်ရမှာနော်အထူးသဖြင့်နိုင်ငံတကာအလှမယ်တွေနဲ့ရှင်ပြိုင်ဖို့ကဘလို့ရည်ချင်းနေရှိဖို့လိုရလဲရှင
်အကြီးကတော့ကြောက်နေတော့မပီဘူးမှာညီမဆိုလည်းဒါကိုဒီလောက်ပြင်ဆင်ထားရအောင်မှာဘာပြောသူများတွေနဲ့ရှင်လိုက်တဲ့ခါကျရင်ကိုကြောက်တဲ့စိတ်ကရှိသေးရလေအကြီးကစိတ်တက်ဒီထက်ပို့ပြီးတော့ညီမထက်ပို့ပြီးတော့မားစေခြင်းနဲ့အားလုံးပြီးတော့အားလုံးနဲ့တန်းတူပေါ့နော်လိုက်နိုင်ဖို့အတွက်အဲမျှော်လင့်နေနောက်တစ်ခုကဟိုစကားပြောဆိုတာတဲ့ဒီတဲ့ဗဟုသုတပိုင်းလေးတွေနောက် အချိန်တိကျဖို့လေးတွေကိုညီမတိုက်တွန်းခြင်းနဲ့ပြီးတော့ဒီမှာဒီလိုနိုင်ငံတကာပွဲတွေဆိုတော့ကိုယ့်နိုင်ငံပွဲနဲ့မတူပို့ပြီးတော့တင်းကျပ်တယ်ပို့ပြီးတော့လည်းဟိုစီကန်ရှိရပေါ့နော်အဲ့ဒီခါကျတော့ကိုယ့်နိုင်ငံမှာတော့ငါချက်ကိုပို့လုံးနိုင်မှုအဲလေ့ကျင့်စေခြင်းပါတယ်လို့ဟုတ်
အခုဒီညီမအလှမယ်တွေလေနိုင်ငံတကာမှာဝင်ပြီးတော့ရှင်ပြိုင်တဲ့အခါမှာတချို့ဟိုပြဿနာဖြစ်တာတွေလည်းရှိရပါတော့အခုညီမအနေနဲ့ရောဒီလိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့အခါမှာအထူးသဖြင့်မယ်အဖွဲ့အစည်းတွေနဲ့ဆက်ဆံတဲ့အခါမှာရောဘယ်လိုအခြေအနေရှိလဲရှင်
ညီမကတော့ညီမအရင်ကတည်းကပေါ့နော်ညီမအားလုံးနဲ့အစင်မြအောင်ပေါက်တတ်တယ်အဲဒီမှာလည်းကျန်တဲ့ miss တွေအကောင်လုံးနဲ့ခင်တယ် organization နဲ့လည်းအဲကောင်းကောင်းယူခင်တယ်ဘာလို့ဆိုတော့အွန်ညီမကတော့ဘသူ့မှာစိတ်ထဲမှာမထားဘူးကိုယ်ချစ်သည်ဖြစ်စေမုန်းသည်ဖြစ်စေကိုယ့်ဘက်ကတော့အကုန်လုံးမေတ္တာထားပြီးဆက်ဆံတယ်ဟုတ
်အခု2012ခုနှစ်ကစပြီးတော့ဗောနော်မြန်မာအလှမယ်တွေဝင်ပြီးတော့ရှင်ပြိုင်လာမှာနန်းခင်စရာတို့ကစပြီးတော့မြန်မာပြည်သူတွေကလည်းတော်တော်လေးအားပေးကြတယ်နောက်ပြီးတော့မိုးဆက်ဝိုင်းဆိုတော့လည်းအားပေးကြပါတယ်အခုဒီဒါပေမဲ့နောက်ပိုင်းကျတော့နည်းနည်းစိတ်ဝင်စားမှုနည်းသွားလာဗောနော်ဆိုတော့ဒီပုံမှာညီမကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ပါမညီမကတော့2014ကမစ်ပေါ်ရမနစ်အရင်နှစ်တည်းတုန်းကတည်းကအများများွားတယ်ဟိုအရင်တော့ဆိုရင်အရင်နှစ်တည်းတုန်းကဆိုရင်ဒီတလားထဲမှာ3-4ပွဲစုပြီးတော့မရှိနေတတ်ဘူးအဲဒီနှစ်ကတော့ဒီတလားထဲမှာစုပြီးတော့ဖြစ်သွားတဲ့ပွဲအများကြီးရှိရပါတော့အဲ့ခါကျတော့ပြိသက်တွေကလည်းနည်းနည်းတော့သူတို့မစ်ပွဲတွေများတဲ့ခါကျတော့တတိမထားမရလေးဖြစ်သွားတယ်အဲအခုညီမကတော့အားလုံးနဲ့မှကံကောင်းတယ်လို့ပြောရမှာဆိုတော့ညီမပေါ်ရနောက်ဆုံးပွဲလည်းဖြစ်တယ်ဘာဘာပေါ်မှာအကြီးဆုံးပွဲလည်းဖြစ်တယ်အားလုံးကလည်းပို့ပြီးတော့ queue site တဲ့ပွဲမျိုးဖြစ်တဲ့အတွက်ညီမကတော့ကံကောင်းနေလို့ထင်ပါတယ်ဟုတ်
အခုဒီနိုင်ငံတကာအလှမယ်ပြိုင်ပွဲပေါ့နော်မဲဆက်ကြဝလာပြိုင်ပွဲမှာညီမတို့ဒီပြင်ဖို့စင်ဖို့ကြတော့တို့ဘာတွေစီစဉ်ပြီးလဲရှင
်ပြင်ဖို့စင်ဖို့ကြအလှပြင်တာမိတ်ကပ်တို့
ဟုတ်ကဲ့အလှပြင်တ
ာအမအဲ့ဟာတကူပါပေါ့နော်ညီမအဲ့ကျန်တဲ့နောက်လာမဲ့ miss တွေအတွက်အဲ့တကူလည်းညီမတတိပေးစင်တယ်ဘာလို့လဲဆိုတော့ညီမတို့ဒီမှာပြိုင်ပွဲဝင်88ယောက်ရှိရယ်မိတ်ကပ်ဆရာက88ယောက်မရှိဘူးအဲ့ဒီအတွက်ကြောင့်ကိုဘာသာကိုလောက်တက်အောင်ကိုဘာသာကိုမိတ်ကပ်ကိုပက် detail ဖြစ်အောင်ပြင်တတ်ဖို့ကြင်ညာပါလို့ညီမဆိုလဲဒီ prelim show နေ့တော့ကိုဘာသာကိုပဲပြင်တာသပင်းတစ်ခုပဲသူတို့လောက်ခိုင်းတာဘာလို့ဆိုတော့ဒီ88ယောက်လုံးကဒီဟာပြင်မှုအတွက်ဟိုအလုံးတန်းစီနေကြတဲ့အချိန်မှာကိုအချိန်မလောက်လို့မဖြစ်ဘူးကိုဘာကိုကိုစိတ်ကြိုက်ကိုဘာကိုအရင်ပြင်ပြီးတော့ပြောမှတက်ရှင်သွားလုံးဝင်သွားလို့ပေါ့နော်အဓိကတော့ကိုဘာကိုပြင်တတ်အောင်ကြင်မှာညီမလည်းကိုဘာကိုပဲပြင်တယ်ဘာလို့ဆိုတော့ကိုပြန်နာအနေထားကိုကိုကလည်းဘယ်သူမှပို့ပြီးတော့မသိဘူးလေပြီးတော့အဲ့ဇပင်ကတော့ကိုလုံးဝင်တော့ပို့ကြတဲ့ခါကျတော့ဒါမှမဟုတ်ညရေကကိုလိုချင်တဲ့ဇပင်ပုံစံမျိုးဖြစ်အောင်လုံးဝင်လုပ်ထားမလုပ်ထားရင်မနေ့ကျရင်ကိုဘာကိုမိတ်ကမြန်မြန်ပြင်ပြီးတော့ဇပင်လောက်တဲ့ဆရာကိုတွားပြီးအကူညီတောင်းပါတော့ဟုတ်
ဟုတ်ကဲ့အဲ့တော့ညီမတို့ဒီအဖြစ်စင်ပေါ်မှာလေအခုရဲ့အလှကိုပြရတဲ့ခါမှာကိုကိုကို confidence ရှိဖို့ပေါ့နော်အဲ့ညမှာညီမတို့ဘလို့စိတ်သွင်းပြီးတော့အလှပြပြီးတော့ပေါ့နော်ဘလို့လေ့ကျင့်လဲ
ဒီလိုပေါ့ညီမပြောချင်တာကတော့ရှင်ပြိုင်ချင်းတွေဒါအဓိကပေါ့နော်အဲ့လိုစိတ်ပဲထဲတာပါငါနိုင်အောင်နိုင်ရမယ်ဆိုရယ်စိတ်နဲ့ရှောက်မယ်ဆိုရင်တော့အဲ့ကလေးကရှုံးနေပြီပေါ့နော်ဟို confidence ဆက်ထားတာကောင်းပါတယ်ဒါပေမဲ့ over confidence မဖြစ်ဖို့တော့တိုက်တွန်းချင်ပါတယ်
ညီမအခုလို့ဒီတကယ်နာမည်ကြီးမဲဆက်ကြော်လာပြိုင်ပွဲကြီးမှာဝင်ပြိုင်နေတဲ့အတွက်ညီမနိုင်ငံကပြိသက်တွေလည်းတော်တော်စိတ်ဝင်စားနေကြတယ်ပေါ့နော်အခုအဲ့တော့အဲ့အတွက်ညီမဗာများပြောချင်သေးလဲရှင
်အာပြိသက်တွေအားလုံးကိုကျေးဇူးများကြီးတင်ပါတယ်ညီမကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအကုန်လုံးကညီမဘက်ကယက်တီပေးကြတယ်အဲညီမအင်္ဂလိပ်စာမကောင်းဘူးဟိုညီမ speaking skill အလောက်မကောင်းမှမဲ့လဲသူတို့တွေလက်ခံပေးနိုင်ကြတယ်ပြောညီမပြိတ္တတွေတောင်းဆိုညီမအကြောင်းရံမဖြစ်ပါနဲ့လို့တောင်းတဲ့ပေါ့နော်လို့မျိုးအခက်မတင်တာလေးတွေရှိကြတယ်ပေါ့နော်အဲ့ဒီအတွက်ညီမတောင်းဆိုပါတယ်ပြီးတော့ညီမကိုဆက်ပြီးအားပေးပါအောင်လို့
အခုရှာထွက်ကဒီပွဲမှာစုမရခဲ့ပေမဲ့ပေါ့နော်ဒီအတက်နိုင်ဆုံးစ조사ခဲ့တာလည်းတွေ့ရတယ်ဒါဆိုရင်ဒီပွဲကနေပြီးတော့ရှာထွက်အနေနဲ့ဟိုဘာတွေလေ့လာသင်ယူခဲ့လဲဘာတွေသင်ခန်းစာရခဲ့လဲရှင်
ဟုတ်ကဲ့ပါသင်ခန်းစာရတာတွေကတော့အများကြီးပဲအဓိကကိုစ조사ရင်ဟိုဘယ်လိုမလဲရင်းလောက်မှမှဒုလောက်ကြရဲဆိုတော့စကားအတိုင်းပဲပေါ့နော်ညီမဆိုလဲဘာပြောဒီ top 15နောက်ဆုံး top 5လောက်ထိကိုမှန်းငယ်ဘူးတယ်ဘာလို့ဆိုတော့ကိုကအရင်အတက်တရောနဲ့ဖြစ်ခဲ့တယ်ပြီးတော့အချိန်တွေလည်းအများကြီးရတယ်ပြိတက်တရလည်းအတက်တရောနဲ့ဟိုအရင်အားပေးကြရတဲ့ခါကျတော့ကိုကအမြန်အားရှိနေတယ်အားရှိနေတတ်ပြီးတော့အများကြီး조사ခဲ့ရပါမယ်လေဟိုဘယ်လိုပြောမလဲသူများနိုင်ငံကြီးတွေနဲ့ရှင်တဲ့အခါကျတော့ကို့မှာအားနည်းချက်အားသာချက်ဆိုတာရှိနေတတ်တယ်ပေါ့နော်အဲ့တော့ညီမညီမအဲ့တနိုင်ဆုံးအကောင်းဆုံးစ조사ခဲ့ပါတယ်ဟုတ်
အဲ့တော့နောက်ပိုင်းမှာအခုလိုနိုင်ငံတကာအသိမီပေါ့နော်နိုင်ငံတကာပြိုင်ပွဲတွေအလှမယ်ပြိုင်ပွဲတွေမှာဒီမြန်မာအမျိုးသမီးတွေကအဲ့လိုပေါ့နောက်ဆုံးဒီစကားတီအသိကိုရောက်ဖို့ပေါ့နော်သူတို့ဘာတွေလုပ်ဖို့လိုအပ်လဲဆိုတာညီမအနေနဲ့အကြံပေးချင်တာများရှိလားရှင
်ဟုတ်ကဲ့ပါအကြံပေးချင်တာတကူကတော့ဘယ်အချိန်မဆိုတက်တက်ကြွနေပေးပါညီမလည်းတက်နိုင်ဆိုတက်ကြွနေခဲ့တယ်ပေါ့နော်ပြီးတော့စိတ်ဓာတ်ကိုခိုင်မာအောင်ထားပါ ပြီးရင်အမြဲတမ်းလိုလိုကုကိုကိုအမြဲပြပြစင်စင်ပေါ့နော်ဟို breakfast စားရင်တော့မှပြီးဆိုလည်းမစားဘဲနဲ့တောက်ဖက်စီးပြီးတော့အမြဲတောက်ဖက်ကိုစီမှာ6လမှတောက်ဆိုတာမချွတ်ဖဲနဲ့အမြဲတမ်းလိုလို makeup အပြည့် mist တစ်ယောက်နဲ့ဒီလုံးဝ mist တစ်ယောက်အတိုင်းဖြစ်အောင်နေပြီးတော့ဒီပြိုင်ပွဲတောက်လျှောက်မှာရှိသမျှတိုင်ငယ်ချင်းတွေအကုန်လုံးနဲ့တေးထားတဲ့အောင်ပေါင်းမှာစိတ်ရင်းနဲ့ပေါင်းမှာအလုံးတောင်းတဲ့တောက်ကူညီကြပါလို့ညီမတိုက်တွန်းချင်ပါတယ်
စိတ်စစ်တင်ပါတယ် You can bend but never break me cause it only serves to make me more determined
စနေနေ့မနက်ခင်းတိုင်းထုတ်လွှင့်နေကြအမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်အခုသိပ္ပံနဲ့ဤပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင်
ဒီတစ်ပတ်တော့မြန်မာနိုင်ငံရဲ့လေထုညင်ညမ်းမှုပြဿနာနဲ့ပတ်သက်ပြီးသဘာဝဝန်ကျင်ထိန်းသိမ်းရေးဆိုင်ရာအင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပါ။အိန္ဒိယတရုတ်နိုင်ငံဘေကျင်းမြို့တော်ဟာလေထုညင်ညမ်းမှုနဲ့နာမည်ကြီးတဲ့မြို့ကြီးတစ်မြို့ပါ။အာရှပစိဖိတ်ဒေသရင်းခေါင်းဆောင်တွေစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ထိပ်သီးအစည်းအဝေးလာကြမယ်ဆိုတော့တရုတ်အစိုးရကမီးခိုးမြူတွေဆိုင်နေလေရှိတဲ့ကောင်းကင်ကိုကြီးလင်းစေဖို့အတွက်ဆိုင်ုံတွေကိုပိတ်ခိုင်းကားတော့လာကန့်တက်ခိုင်းတဲ့အပြင်မြို့ဆင်ချေဖုံးဒေသတွေမှာအေးရန်ခဲနေပေမဲ့ထင်းမိမတုံးရလို့ကန့်တက်တာတွေနဲ့ကွယ်လွန်သူတွေအတွက်ရည်စူးပြီးအဝတ်ထည်တွေပစ္စည်းတွေကိုမီးရှို့တဲ့ထုံးစံကိုပါတားမြစ်ခဲ့တာပါဒါကြောင့်လေးလူညဉ့်ညမ်းမှုကိုမျက်ဝါးထင်တဲ့မြင်သာစေတဲ့မီးခိုးမြူတွေဆိုင်းစေတာဟာလူသားတွေရဲ့လုပ်ရဆိုတာသိတာပါတယ်မြန်မာနိုင်ငံမှာရောလူရည်အထူးထက်ဆုံးရန်ကုန်မြို့ရဲ့အနေအထားကိုကြည့်ရအောင်ပါ
ဟိုရန်ကုန်ပဲဂယူးဆိုင်ပြီးပြောမယ်ဆိုရင်တော့ရန်ကုန်မှာအဓိကတွေ့နေရတာလေတုပေါ့ရှင်လေတုကအမတန်ပဲကားတွေကလည်းများလာတယ်လူတွေကလည်းများလာတယ်အဆောက်အုံတွေကလည်းအကုန်လုံးပဲမြင့်တဲ့ဟာတွေကိုစောက်တဲ့အခါမှာလေလန်းချောင်းကိုလည်းအမျိုးမျိုးပြောင်းလဲစေတယ်နောက်ရန်ကုန်ကလည်းဒေသရှိတဲ့နေရာလည်းဖြစ်တယ်ရန်ကုန်မှာဆိုလို့ရှိရင်လည်းစက်ရုံအလုံးရုံတွေကလည်းအများကြီးပတ်ပတ်လည်းရှိပါတယ်ရှင်ဆိုတော့အဲ့ရထွက်တည်တဲ့စက်ရုံကမိကိုယ်တွေညင်ညမ်းနေရလည်းဖြစ်တယ်ဆိုတော့လေထုပြဿနာကလည်းအမတန်ပဲဆိုးပါတယ
်ဒီလေထုညဉ့်ဉန်းမှုပြဿနာဟာဘယ်တိုင်းတာထိဆိုးဝါးနေတာပါလဲ
တိုင်းတာလို့ကတော့ကနန်းအနေနဲ့မရှိတော့လေတကယ်လူတွေရဲ့ခံစားမှုပေါ့နော်ဥပမာအဓိကအတိုင်းတာကတော့ကျန်းမာရေးနဲ့တိုင်းတာလို့ရပါတယ်ဘာလို့လဲဆိုတော့တဘာဝပတ်ဝန်းကျင်တွေဟိုထိမ့်သိမ်းဆောက်ရှောက်မှုဆိုတာသူ့ရဲ့အဓိကရည်ရွယ်ချက်ကတော့လူတွေကျန်းမာရေးကိုမထိခိုက်အောင်ကာကွယ်ပေးတဲ့သဘောပါအဲ့တော့တကယ်ထိခိုက်လာမခိလိုက်ပါဆိုတော့လူတွေရဲ့ခံစားနေရတယ်ပြောလို့ရပါတယ်ပထမဆုံးအနေနဲ့ပြောလို့ရတာကတော့ဥပမာအသက်ရှူရတဲ့အခါမှာဘယ်လိုနေတယ်လဲပေါ့အခုဆိုရင်ကားတွေပဲအများကြီးရှိတယ်နောက်ပြီးတော့အိမ်တိုင်းမှာလည်းလမ်းတိုင်းဆိုလို့တော့လေမီးရမလာတော့ဂျန်နရေတာတွေကအများကြီးပဲအဲ့တော့ဒီဂျန်နရေတာတွေကထွက်တဲ့ဒေဒုညဉ့်ညမ်းစီတဲ့ဓာတ်အများကြီးရှိပါတယ်သူတို့ထွက်လို့ရပါတယ်ဒါတွေမကသေးဘူးလူတွေမှာလည်းရောဂါအမျိုးမျိုးရင်ကျက်တာနောက်ဆုံးတွေးထဲမှာအောက်ဆီဂျင်နည်းသွားတာအစကုန်ဖို့လေမိခိုးတွေရှူနေရတဲ့ခါလေးအဲ့ဒါတွေကတော့လက်တွေ့အမှန်ပါပဲ
မြန်မာနိုင်ငံမှာလေထုညဉ့်ညမ်းမှုရှိနေတယ်ဆိုတာပညာရှင်တွေကသိကြပေမဲ့အတိအကျထုတ်ဖော်ပြောနိုင်တာမျိုးမရှိသေးပါဘူ
းပမာပြည်မှာကျွန်မသိတဲ့လောက်ပြောရမယ်ဆိုရင်တော့လေထုညဉ့်ညမ်းမှုကိုအတိအကျအခိုင်အမာတိုင်းတာဖို့စူးစမ်းတာတော့ရှိခဲ့ပါတယ်တကယ်ပဲခိုင်ခိုင်မာမာနဲ့ဝန်ကြီးဌာနကနေပြီးတော့ပမာပြည်ရဲ့ဒီဥပမာဆိုတော့ရန်ကုန်မြို့ရဲ့လေထုညဉ့်ညမ်းတာဟာဒီလောက်ရှိနေပါပြီဆိုတော့ဟာထုတ်ပြီးမပြောနိုင်ပါဘူးမပြောနိုင်သေးတာလဲကျွန်မသိတဲ့လောက်ဆိုရင်တိုင်းတာမှုလုပ်တဲ့အခါမှာမအောင်မြင်တာတွေလည်းရှိတယ်မအောင်မြင်တာဆိုတော့လည်းငွေကြေးနဲ့မအောင်မြင်တာလည်းပါတယ်ပစ္စည်းကိရိယာမရှိတာအတကြောင်းနဲ့လူလည်းနေတယ်နောက်ပြီးဒီလေထုတိုင်းတာတယ်ဆိုတော့လည်းတခုရှိရလေတင်းတနေရာတွေကိုတိုင်းတာလို့မရဘူးဒီမှာဆိုလို့ရှိရင်တိုင်းတာတဲ့စခန်းတွေကသူတို့ကပိုက်ကွန်ချတယ်လို့ပဲချထားတယ်တနေရာကိုတိုင်းတော့မယ်ဆိုရင်သူ့ရဲ့ area လိုက်ပြီးဒီ area မှာဆိုရင်တော့ဘလောက်စခန်းတွေရှိတယ်ဆိုတာအင်းနဲ့အားနဲ့ပေါ့နော်တိုင်းရပါတယ်တနေရာနဲ့တိုင်းလို့မရပါဘူးအဲ့လိုလုံးဝမအားလဲမရှိတဲ့ခါကျတော့ data မရှိဘူးညဉ့်ညမ်းနေလို့ပဲတည်တယ်ဘလောက်ညဉ့်ညမ်းနေလဲဆိုတာလည်းမပြောနိုင်ဘူးအဲ့လိုဖြစ်နေပါတယ်ရှင
်ဒီလေထုညဉ့်ညမ်းမှုအတွက်လှုပ်ဆောင်တင်တာတွေကဘာတွေပါလဲ
ဒီလေထုညဉ့်ညမ်းမှုကိုတည်အောင်ပေါ့ဘလောက်ညဉ့်ညမ်းဆိုတည်အောင်တိုင်းတာမှုတွေကိုအစိုးရအနေနဲ့ဘယ်အချိန်မှာဘလို့စီမံကိန်းနဲ့ဘာလုပ်မယ်ဆိုရက် plan ရှိပြီလားအဲ့ plan မရှိသေးဘူးဆိုရင်လည်းချက်ချင်းအမြန်ဆုံးလုပ်တဲ့နေ ဲ့လိုပလန်လုပ်နေတဲ့အချိန်ကြောအတွင်းမှာလေတစ်ခါကနေပြီးတော့အုတ်ချိုရေးပိုင်းအနေနဲ့ပေါ့နော်ရှိသမျှရှိရင်ဆွဲလေတုညဉ့်ညံဖြစ်စေတဲ့ပစ္စည်းတော့ပေါ့နော်လုပ်ငန်းရပ်တို့လုပ်ငန်းတွေဖြစ်ဖြစ်အဲ့ဒါတွေကိုစည်ရင်းစရာကောက်တယ်စည်ရင်းစရာကောက်တဲ့အခါမှာဘယ်ဒေတာမှာဘလောက်ရှိရဲပါလို့ဆိုရက်ွက်လိုက်ကိုကောက်ရမယ် air pollution ကနေရာဒေတာနဲ့ဆိုင်တယ်ပထဝီဒေတာအနေထားနဲ့ထိုင်တော့ဒီမြို့မှာဒီရက်ွက်မှာဘလောက်သူစည်ရင်းပြုစုရမယ်နေရာဒေတာကိုလိုက်ပြီးတော့စည်ရင်းပြုစုတပြီလုံးမယ်အထူးသဖြင့်စားဖို့နေရာကဘယ်ရစားမလဲဆိုလူနေနေရာမဟုတ်ဘူးစားဖို့နေရာတွေကစီးပွားရေးဇုန်နေရာစားမယ
်စီးပွားရေးအဓိကလောက်ကိုင်းတဲ့ဇုန်ကနေစတင်တင်နဲ့ဆိုပေမဲ့လူနေရက်ွက်တွေအတွက်လဲဇုန်တွေတတ်မှတ်ပေးရမှာဖြစ်ပါတယ်
အစိုးရအနေနဲ့ air pollution နဲ့ပတ်သက်ပြီးတော့ဇုံတွေပေါ့တတ်မှတ်တယ်နော်။ဘာလဲဆိုတော့အဝင်းအဝိုင်းချလိုက်တာပဲ။ဥပမာဆိုတော့မြေပုံပေါ်မှာ grid တွေချတဲ့သဘောပဲ။ကွက်ရိုက်တယ်လို့ပဲစိတ်ကူးထဲမှာ air pollution နဲ့ပတ်သက်ပြီးအကွက်ရိုက်ရမယ်။အကွက်ကဘာလဲဆိုဒီရန်ကုန်ဆိုရင်ရန်ကုန်မှာရှိတဲ့ကြီးမနိုင်အလုံးပိုင်းအဲ့ဒါတွေအကုန်လုံးကို air pollution zone number 1လို့တတ်မှတ်ထားတယ်ဆိုရင်အဲ့ဒါနာမည်ပဲ။ဆိုလို့တဘောကဘာလို့တတ်မှတ်ထားတာလဲဆိုတော့တကယ်လို့စည်ရင်းကောက်တဲ့ခါမှာဒီညဉ့်ညမ်းစီတော့ပစ္စည်းတော့မဟုတ်အလုပ်ငန်းကဇုံ1မှာရှိတာလားဇုံ2မှာရှိတာလားဆိုတော့သိရမယ်တကယ်လို့ဇုံ1တွေမှာများနေလို့ရှိရင်တိတ်များနေဟေ့ဇုံ1တွေကတိတ်များပြီဇုံ1မလုပ်နဲ့ဇုံ2ကိုသွားဆိုပြီးတော့ဒီအိမ်ဆောက်တယ်လို့ပဲခွဲလို့ရအောင်ဇုံတတ်မှတ်ရမယ်အဲ့ဇုံတွေရှိလို့ရှိရင်အဲ့ဒါကိုပါမစ်လုပ်ရမယ်ပါမစ်ဆိုတာအနည်းဆုံးမှတ်ပုံလေးတော့တင်ထားရမယ်ကျွန်တော်တို့မှာဒီလုပ်ငန်းရှိပါတယ်ဆိုတာဒီလုပ်ငန်းရှိပြီဒီလုပ်ငန်းက air pollution ဖြစ်စေတော့အရာ1နှစ်3ပေါ့နော်အဲ့ဒါကိုထုတ်နေပါတယ်ဆိုတာအမှတ်ပုံလေးတင်တင်နေဘလောက်ထုတ်တယ်ဆိုတာမသိတာတောင်မှဘယ်တန်းွေတော့ထွက်နေပါပြီဆိုတာလေးတော့တင်တင်နေအမှတ်ပုံတင်ထားရမယ်ကားလိုက်စင်လုပ်ထားတယ်လို့ပေါ့
လေးလူညဉ့်ညမ်းစီတဲ့ပစ္စည်းထုတ်လုပ်နိုင်တဲ့လုပ်ငန်းရှင်တွေကိုသဘာဝဝန်းကျင်ဆိုင်ရာအသိကျွဲဖို့အတွက်တွေ့ဆုံဆွေးနွေးမှုကလည်းအရေးပါပါတယ်
အဲ့ဒီလူတွေနဲ့တတ်နိုင်လို့ရှိရင်ဆွေးနွေးပွဲလေးတစ်ခုလုပ်ပါလုပ်ပြီးလို့ရှိရင်ဒီလူတွေကိုနောက်နှစ်ဘလို့ရှေ့ဆက်ပြီးတော့ air pollution နည်းသွားအောင်အစိုးရအနေနဲ့ဘလို့စီမင်းမျိုးချကျင်တယ်ဒီလုပ်ငန်းရှင်ပိုင်းကလည်းဘလို့အခက်အခဲရှိတယ်ဆိုတာနှီးနှောပွဲလေးနည်းနည်းလုပ်တင်တယ်လုပ်တင်ပြီးတော့နှစ်ဦးနှစ်ဖက်လည်းသဘောကျမယ်နောက်ပြီးတော့ international guideline နေနဲ့ညီတယ်အဓိကကတော့အုပ်ချုပ်တဲ့အစိုးရပဲဖြစ်ဖြစ်လုပ်ငန်းရှင်ပဲဖြစ်ဖြစ်အဓိကပြည်သူပြည်သားတွေရဲ့ကျန်းမာရေးမထိခိုက်ဖို့အဲ့ဒါအရေးကြီးဆုံးပဲကျန်းမာရေးမထိခိုက်ဖို့ကဘာချမှတ်ထားတဲ့စံချိန်စံနှုန်းရှိအဲ့စံချိန်စံနှုန်းထဲမှာပမာပြည်နဲ့တင့်တော်မဲ့ဟာတစ်ခုပေါ့နော်တစ်ခုတည်းမပေါ့ဘူးစံနေရအများကြီးရှိတယ်အဲ့ဒါကိုအဓိကကြတဲ့ target နှစ်ခုလောက်ပေါ့လို့ပြီးလုပ်တင်တယ်အသေးရပဲစဖို့လို့လေအကြီးစဖို့လို့အသေးကိုစပြီးတော့မှတစ်ဖြည်းဖြည်းနေရာလေးတွေချဲ့သွား
တဘာဝဝင်းကျင်ထိန်းသိမ်း engineer ဒေါ် AAG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်လည်နားဆင်နိုင်ကြပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။တမရဘရက်အိုဘားမားရဲ့ရာသီဥတုဆန်းရအရေးယူဆောင်ရွက်မှုအစီအစဉ်ပေါ်ထောက်ခံပံ့ပိုးတဲ့အနေနဲ့ American ပြည်ထောင်စုအစိုးရစွမ်းအင်ဌာနကအချိန်တူတူနဲ့ထိရောက်တဲ့စံနှုန်းသတ်မှတ်ချက်အသစ်နှမျိုးကိုကြေညာလိုက်ပါတယ်။အသစ်ချမှတ်လိုက်တဲ့စံနှုန်းအသစ်နှမျိုးကတော့မီးကြောင်းလိုအလင်းပေးတဲ့မီးလုံးတွေနဲ့စီးပွားပြေရေခဲထုတ်လုပ်သူတွေဟာ2014ခုနှစ်အတွင်းအဆုံးသတ်ချမှတ်ထားတဲ့အမှတ်9အဆင့်နဲ့အမှတ်10အဆင့်တွေမှာရှိရပါလိမ့်မယ်။အလုံးပေါင်းလိုက်ရင်ပြီးခဲ့တဲ့နှစ်ကနောက်ဆုံးသတ်မှတ်ခဲ့တဲ့အမှတ်10အဆင့်ဟာကာဗွန်နိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏမက်ထရစ်တန်ချိန်435တန်းကျော်ကိုရှော့ချနိုင်မှာဖြစ်ပါတယ်။လျှက်စစ်မီးလုံးတွေပေါ်သတ်မှတ်လိုက်တဲ့စံနှုန်းတွေအရပတ်ဝန်းကျင်ညင်ညမ်းမှုဖြစ်စေတဲ့ကာဗွန်နိုင်အောက်ဆိုက်ဒဏ်ဝေမက်ထရစ်တန်ချိန်တန်း90ရှော့ချနိုင်မှာဖြစ်ပါတယ်။ဒီပမာဏဟာလူနေအိမ်ပေါင်း12တန်းတစ်နှစ်အသုံးပြုတဲ့လျှက်စစ်ဓာတ်အကြောင်းဖြစ်ပေါ်လာတဲ့ကာဗွန်ညင်ညမ်းမှုပမာဏနဲ့ညီပါတယ်။2030ခုနှစ်အထိအမေရိကန်ပြည်သူတွေအနေနဲ့လျက်စစ်ဓာတ်အားကပေးဆောင်ရတဲ့ငွေပမာဏဒေါ်လာ15ဘီလီယံတက်တာစီမှာဖြစ်ပါတယ်။အချိုးရည်တွေ၊ရေခဲရည်တခြားအစားအစာတွေအသားငါးတွေလက်ဆက်အောင်ရေခဲရိုက်ဖို့နဲ့တခြားအေးအေးခံရတဲ့ကုန်ပစ္စည်းတွေအတွက်ပမာဏကြီးမားစွာထုတ်လုပ်နေတဲ့စီးပွားပြေရေခဲထုတ်လုပ်သူတွေအတွက်တတ်မှတ်လိုက်တဲ့စံနှုန်းတတ်မှတ်ချက်အသေးအရကာဗွန်နိုင်အောက်ဆိုက်ညင်ညမ်းမှုမက်ထရစ်တန်ချိန်၄တန်းလျှော့ချနိုင်မှာဖြစ်ပါတယ်။ဒီစံနှုန်းတတ်မှတ်ချက်တွေကိုဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ဆေးရုံတွေ၊ကျောင်းတွေ၊ရုံးတွေအယောင်ပစ္စည်းစတိုးဆိုင်တွေစသဖြင့်နေရာအနှံ့ပြားမှာလိုက်နာကျင့်သုံးရမှာပါ။အ ဥပမာအစိုးရစပြီးတက်လာတဲ့ကလေးကစွန့်အင်ဌာနဟာအိမ်အောင်စု30ကျော်နဲ့အသုံးပြုတဲ့ရေခဲတက်တာပကံဆေးဆက်ရေအပူပေးတဲ့ကိရိယာစတာတွေကိုလိုရင်းထိထိရောက်တဲ့စံနှုန်းသတ်မှတ်ချက်အစ်စ်သတ်မှတ်ပေးခဲ့ပါတယ်။အဲ့ဒီအတွက်2030ခုနှစ်အထိကာလတစ်ချောင်းကုန်ကြမ်းဈေးဒေါ်လာ480ဘီလီယံတက်တာလိမ့်မယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။ဒီအချိန်ဟုန်ကိုတိဆောက်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရရှိထားပြီးသားစံနှုန်းသတ်မှတ်ချက်တွေရဲ့တိုးတက်မှုတွေနဲ့အတူဆက်လက်ပြီးတော့ထိရောက်တဲ့စံနှုန်းသတ်မှတ်ချက်အစ်စ်သတ်မှတ်ဖို့တန်လိမ့်ထံချထားပါတယ်။ဒါမှသာ2030ခုနှစ်အရောက်မှာကာဗွန်တန်းငွေညဉ့်ဉန်းမှုအနည်းဆုံး metric တန်ချိန်တန်ပေါင်း3000လျှော့ချနိုင်လိမ့်မှာဖြစ်ပါတယ်။ဒီပမာဏဟာအမေရိကန်ပြည်ထောင်စုတဝန်းတစ်နှစ်ကျော်ကာလအထက်စစ်သုံးဆွဲမှုကနေထုတ်တဲ့ကာဗွန်ညဉ့်ဉန်းမှုပမာဏနဲ့ညီပါတယ်။အမေရိကန်ပြည်ထောင်စုဟာ2025အရောက်မှာဖန်လို့အိမ်တန်းငွေထုတ်လွှင့်မှု26ကနေ28ရာခိုင်နှုန်းအဆင့်2005ရဲ့အောက်ထိဖြတ်တောက်လျှော့ချမယ်လို့နိုဝင်ဘာလအတွင်းမှာကြေညာခဲ့ပါတယ်။သမ္မတအိုဘားမားရဲ့ရာသီဥတုဆိုင်ရာအရေးယူဆွေးနွေးမှုအစီအစဉ်ရဲ့တစိမ့်တစ်ပိုင်းအနေနဲ့စွမ်းအင်ဌာနကအခုနှစ်အတွင်းမှာထိရောက်တဲ့စွမ်းအင်စံနှုန်းသတ်မှတ်မှုအဆင့်30ဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်ချမှတ်ပြီးတော့လှုပ်ဆောင်နေပါတယ်။ဒီစံနှုန်းသတ်မှတ်မှုတွေကိုအထွေထွေဝန်ဆောင်မှုမီးလုံးတွေနဲ့စီးပွားဖြင့်ရေခဲထုတ်လို့ရေးလုပ်ငန်းတွေမှာကျင့်သုံးခြင်းအပြင်အကြမ်းဖျင်းရွေထားချက်ပမာဏကိုရောက်ရှိစေမှာဖြစ်တယ်လို့စွန့်အင်ဝန်ကြီးအာနက်စ်မိုနက်စ်ကပြောဆိုပါတယ်။အခုတိုးတက်မှုတွေကိုဆက်လက်ထိန်းသိမ်းလှုပ်ဆောင်သွားခြင်းအပြင်အမေရိကန်ပြည်ထောင်စုဟာအနာဂတ်မှာကာဗွန်ညဉ့်ဉန်းမှုတစတဲ့တစနေပါသွားစေမှာဖြစ်ကြောင်းပါခင်ဗျာ။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သရရှင်တို့ခုနားဆင်ကြကြရတာကအမေရိကန်ဆိုရရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VO ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံစင်တီတာကလူနည်းစုရှီယာရီရဲ့ဗလီဝူကျောင်းမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းနေခြင်းပြင်းထန်တဲ့ပောက်ကွဲမှုဖြစ်ပြီးအနည်းဆုံး58ဦးသေဆုံးခဲ့ရပါတယ်။ဒီကျန်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်တာလီဘန်အုပ်စုကနေခွဲထွက်သွားတဲ့ဂျန်ဒလာအုပ်စုမှာတာဝန်ရှိတယ်လို့ဆွဆွဲနေကြပါတယ်။ဒါဟာပါကစ္စတန်မှာအရှိန်မြင့်လာတဲ့ဂိုင်းခွဲအုပ်စုရဲ့ကျန်းဖက်တိုက်ခိုက်မှုဖြစ်ပါတယ်။အီရတ်နိုင်ငံကာကွတ်ဒေတာအပေါ်မှာ IS အဖွဲ့ထိုးစစ်ကြီးတခုကိုတောက်ကြံတွေကအီရတ်ကတ်တပ်ဖွဲ့တွေကတွန်းလှန်နိုင်ပါတယ်။တိုက်ပွဲမှာတော့အကြီးတန်းကတ်တပ်မှုတအူကြဆုံးတဲ့အပြင်တပ်ဖွဲ့ဝင်9ဦးတဲ့မနေ့လဲကြဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဒေါ်တွင်မှာပဲ IS စစ်သည်ကြတွေဖမ်းထားတဲ့ဂျပန်သတင်းတောက်တွင်းနဲ့ဂျော်ဒန်တိုက်လေယာဉ်မှူးတအူတို့ရဲ့ကန်ဂျမာတွေကိုတော့တောက်ကြံနေအထိအတိအကျမသိရသေးပါဘူး။အကျဉ်းသားလဲလှယ်ရေးအတွက်တောင်းဆိုသတ်မှတ်ပေးထားတဲ့ရက်ကတည်းကကျော်သွားပါပြီ။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လကတိုက်လေယာဉ်ပြတ်ကျပြီးဖမ်းခံတဲ့လေယာဉ်မှူးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေမယံမနာလှုံ့ဆော်နေပါတယ်လို့ဂျော်ဒန်စစ်ဘက်ကပြောပါတယ်။American Bureau of Asia Asia Pacific ရဲ့အကြီးတန်းဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall ဟာမြန်မာနိုင်ငံကို February 3ရက်နေ့ကနေ6ရက်နေ့အထိတွားရောက်ဖို့ရှိပြီးရန်ကုန်နေပြည်တော်နဲ့ရှမ်းပြည်နယ်တွေကိုသွားမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာရှိနေစဉ်တာဝန်ရှိသူအများပြားနဲ့တွေ့ဆုံမှာဖြစ်ပြီးမြန်မာဆိုတာတာဝန်ရှိသူတွေအရက်ဖက်လူမှုဖွဲ့စည်းလူငယ်တွေပြင်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပုံကိုယ်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာမနစ်တုန်းကစမတ်ဖုန်းတွေအပါအဝင်လက်ကင်ဖုန်းအများပြားကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပါတယ်။2014ခုနှစ်ထဲမှာလက်ကင်ဖုန်းဆက်သွယ်ကွင်းရတင်မှာသုံးဖို့အမေရိကန်ဒေါ်လာ83တန်ဖိုးဝယ်ယူခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအတိုင်ဖြစ်ပါတယ်။ကျမကတော့နန္နာချမ်းပါရှင်။VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်6:00ခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.